Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဇူလိုင်လ13ရက်စနေနေ့မနက်ခင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line to meter 2440 51တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်း radio ထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ယူပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါခင်ဗျာကျွန်တော်ရေမင်းထွန်ပါသတင်းတွေကိုကိုညံဝင်းအောင်နဲ့အတူတင်ပြပါမယ်။ရုရှားနိုင်ငံလို S-400 ဒုံးကျည်စနစ်ကိုရုရှားနိုင်ငံကမြောက်အတ္တလန္တိတ်စာချုပ်အဖွဲ့ NATO အဖွဲ့ဝင်တူရကီနိုင်ငံကိုစတင်ပေးဖို့နေပြီဖြစ်လို့တူရကီနဲ့အမေရိကန်ဆက်ဆံရေးကိုထိခိုက်မယ့်အန္တရာယ်ရှိနေပါတယ်။ခါလီဖိတ်ကအစ္စလာမ်နိုင်ငံတော်လက်တွေ့အရအကောင့်ထဲပေါ်မှုမရှိပေမဲ့လည်းသူတို့အကြမ်းဖက်မှုအဖွဲ့ကဆက်လက်ရှင်းတန်းနေစေဖြစ်တယ်ဆိုတာပြသဖို့ရည်ရွယ်ချက်နဲ့ IS2 ကသူတို့ရဲ့မီဒီယာလှုပ်ရှားမှုကိုပြန်လည်စူးစီးလှုပ်ဆောင်နေပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းဒေသကိုစင်ကာပူနိုင်ငံသားတွေခီးမသွားကြဖို့စင်ကာပူနိုင်ငံရဲ့ဝန်ကြီးဌာနကအကြံပြုနှိုးဆော်ထားပါတယ်။ဒီသတင်းတွေနဲ့အတူတခြားနောက်ဆုံးရသတင်းတွေကိုလည်းနားဆင်ကြပါမယ်မှတ်ခွာကြရေး
။ကောင်းပါပြီရှင်။အခုလိုထိတ်တန်းရောက်နိုင်ငံတကာသတင်းတွေပြီးနားဆင်ရမယ့်သတင်းဝါးလေးတွေမှာတော့ရခိုင်ပြည်နယ်တွေကဒုက္ခသည်စခန်းတွေမှာရေကြီးနေတာကြောင့်နေရာပြောင်းရွှေ့နေရတဲ့အခြေအနေတွေကိုအခုလိုနားဆင်ကြရမှာပါ။
ကတော့ဆောင်ရတဲ့နေရာတွေမှာဝါးရဲဆိုတော့တချို့တွေကပြန်ပေါင်းရတာရှိတယ်ပြန်ပေါင်းမရတာရှိတယ်ပေါ့လေဆောင်ရတဲ့တတိယ
မြောက်ဦးမြို့အရေးပေါ်ကုညီရေးအဖွဲ့ကကိုစောထွန်းရဲ့ပြောကြားချက်နဲ့အတူနားဆင်ရမှာဖြစ်တယ်လို့တဆက်တည်းကချင်ပဲခူးနဲ့သခိုင်းတိုင်းဒေသတွေမှာမြေရေရှက်နေတဲ့အခြေအနေကိုလည်းသိကြရမှာပါနိုင်ငံတကာသတင်းတွေမှာတော့အီရန်နဲ့ယီမင်တဝိုက်ရေချောင်းလုံချုံရေးအမေရိကန်ကနိုင်ငံစုံစည်းရေးမဟာမိတ်ဖွဲ့ကိုကြေညာချက်နဲ့အိန္ဒိယနိုင်ငံခြေလက်တွေမှာတော့ဆိုလာ3ရက်စင်မီနဲ့လမ်းမီးတွေထိန်းသိမ်းသာနေပြီဆိုတဲ့အကြောင်းနှာစင်ကြရမှာပါအခုရင်ဆုံးတော့စနေမနေ့ခင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရဲမင်းထွန်းနဲ့ကိုညံဝင်းအောင်တို့ပြောပြပါမယ်ရှင
်ရုရှားနိုင်ငံလို S-400 ဒုံးကျည်စနစ်ကိုရုရှားနိုင်ငံကမြောက်အတ္တလန္တိတ်စာချုပ်အဖွဲ့ NATO အဖွဲ့ဝင်တူရကီနိုင်ငံကိုစတင်ပေးပို့နေပြီဖြစ်ပါတယ်။ NATO အဓိကဖွဲ့ဝင်နိုင်ငံတနိုင်ငံအတွင်းရုရှားနည်းပညာထိုးဖောက်တော့မှာဖြစ်လို့တူရကီနဲ့အမေရိကန်ဆက်ဆံရေးကိုထိရမယ့်အနေနဲ့ရှိနေပါတယ်။တောက်ကြနေမှာရုရှားသည်ယူပို့ဆောင်ရေးလေယာဉ်ဟာ 1.2 ဘီလီယံတန်ဖိုးရှိတဲ့အဲ့ဒီဒုံးကျည်စနစ်ပထမဆုံးအုပ်ကိုအန်ကာရာမြို့အပြင်ဘက်ကလေတာစကန်ကိုပေးပို့ခဲ့တာပါ။ဒီဒုံးကျည်စနစ်ကိုတူရကီကအသုံးပြုရင်အမေရိကန်ကသူ့ရဲ့နောက်ဆုံးပေါ် F-35 တိုက်လေယာဉ်တွေကိုပေးပို့မှာမဟုတ်ဘူးလို့ချိန်ကြောက်ထားခဲ့ပါတယ်။ဒီလိုရင်စိတ်ပိုင်းတချို့ကိုထုတ်လုပ်နေတဲ့တူရကီကုမ္ပဏီတွေ contract ယူသိမ်းခံရမှာဖြစ်ပါတယ်။ရုရှားရဲ့ဒီစနစ်ဟာတူရကီနိုင်ငံအတွင်းကနေတူရဲ့ကာကွယ်ရေးစနစ်ကိုအားပျော့စေနိုင်တဲ့အန္တရာယ်ရှိတယ်လို့အမေရိကန်နိုင်ငံကယူဆနေပါတယ်။အမေရိကန်ယာယီကာကွယ်ရေးဝန်ကြီး Mark Esper ကအဲ့ဒီ S-400 ဒုံးကျည်စနစ်ကိုတူရကီကလက်ခံရယူနေတယ်လို့သိရပါတယ်။ဒီ F-35 တိုက်လေယာဉ်တွေမပေးတော့ဘူးဆိုတော့ကျွန်တော်တို့ရဲ့ယက်တီချက်ကိုမပြောင်းလဲပါဘူးလို့ဆိုပြီးသတင်းတောက်တွေကိုပြောပါတယ်။ကာကွယ်ရေးဝန်ကြီး Mark Esper ဟာတူရကီကာကွယ်ရေးဝန်ကြီးဟူလူစီအကာနဲ့မိနစ်30ကြာတယ်လီဖုန်းကတဆင့်ဒီကိစ္စကိုဆွေးနွေးခဲ့တာပါ။တူရကီကဒီအတုံးကြီးစနစ်ကိုဝယ်ယူတာဟာလိုအပ်လို့ဝယ်ယူရတာဖြစ်တယ်လို့တူရကီကာကွယ်ရေးဝန်ကြီးကအမေရိကန်ကာကွယ်ရေးဝန်ကြီးကိုပြောကြောင်းတူရကီမျိုးသားကာကွယ်ရေးဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားတယ်လို့တူရကီကာကွယ်ရေးဝန်ကြီးအကာကလည်းအမေရိကန်ရဲ့ Patriot လေကြောင်းကာကွယ်ရေးစနစ်ကိုတူရကီကဝယ်ယူဖို့ကိုစဉ်းစားနေတယ်လို့လည်းပြောဆိုထားပါရဲ့ခင်ဗျာ။
ကာလီဖိတ်ခေါ်အစ္စလာမစ်နိုင်ငံတော်လက်တွေ့အရအကောင့်ထဲမရှိပေမဲ့လည်းသူတို့အကြမ်းဖက်အဖွဲ့တွေဟာဆက်လက်ရှင်သန်ကြေပြန့်နေစေဖြစ်တယ်ဆိုတာပြသဖို့ရည်ရွယ်ချက်နဲ့ IS2 ဟာသူတို့ရဲ့မီဒီယာလှုပ်ရှားမှုကိုပြန်လည်စူးစီးလှုပ်ဆောင်နေပါတယ်။ IS ခေါင်းဆောင်အဘူဘကာအယ်ဘက်ဒါဂဒီအပေါ်တိုက်ခိုက်ရေးသမားတွေကဂတိသစ္စာခံယူနေကြတဲ့ဗီဒီယိုတွေကိုသူတို့ရဲ့မီဒီယာတွေမှာဖော်ပြနေကြတာတစ်လလောက်ရှိလာခဲ့ပါပြီ။ယုံကြည်ကိုးကွယ်သူတွေအတွက်အကောင်းဆုံးရလဒ်ဆိုတဲ့ခေါင်းစဉ်နဲ့ဗီဒီယိုအခွေ၈ခုကို DIS အကြမ်းဖက်သမားတွေကထုတ်လုပ်ဖြန့်ချိခဲ့ကြတာဖြစ်တယ်လို့ထောက်လှမ်းရေးအရာရှိတွေနဲ့အကဲခတ်တွေကပြောပါတယ်ဒီဗီဒီယိုတွေဟာ IS တွေမရှုံးနိုင်သေးကြောင်းကမ္ဘာအနှံ့ကစစ်သွေးကြတွေဟာသူတို့ခေါင်းဆောင်ပေါ်တစ္ဆာရှိနေကြဆဲဖြစ်တယ်ဆိုတာပြသဖို့ရည်ရွယ်တာဖြစ်တယ်လို့အကြမ်းဖက်မှုတပ်ဖြည့်ရေးဆိုင်ရာအမေရိကန်အရာရှိကြီးတူက VOA ကိုပြောပါတယ်သူတို့နောက်ဆုံးဗီဒီယိုကိုပြီးခဲ့တဲ့ဗုဒ္ဓနေ့ကထုတ်ဝေခဲ့တာပါအစောပိုင်းထုတ်ခဲ့တဲ့ဗီဒီယိုတွေကိုကြည့်ရင်အာဖရိကအနောက်ဘက်ခြမ်းဆိုင်းနိုင်ကျွန်းဆွယ်ဖိလစ်ပိုင်ကော့ကေးဆပ်နဲ့အာဖဂန်လေဗျာအဇာဘိုင်ဂျန်စတဲ့ဒေသကတိုက်ခိုက်ရေးသမားတွေရဲ့ပုံတွေကိုပြသထားပါတယ
်။အမေရိကန်ပြည်ထောင်စုမှာ2020ခုနှစ်တကောင်စင်းကောက်ယူတဲ့အခါနိုင်ငံသားဟုတ်မှုမေးခွန်းကိုထွက်သွင်းတော့မှာမဟုတ်တယ်လို့ဒီကိစ္စအတွက်တရားဥပဒေအဆုံးဖြတ်ခံယူတော့မှာမဟုတ်ကြောင်းလည်းသမ္မတဒေါ်နယ်ထရမ့်ကအဆုံးဖြတ်ခဲ့ပါတယ်။ဒီအဆုံးဖြတ်နဲ့ပတ်သက်ပြီးသူကလူတိုင်းဒီကိစ္စကိုဟိုးအရင်ကတည်းကလက်လျှော့ထားခဲ့တာကြောင့်သူလည်းအခုလိုလက်လျှော့ခဲ့တာလို့တောက်ကြနေမှာကာကွယ်ပြောကြားခဲ့ပါတယ်။အ ခြေခံဥပဒေအရမဲဆန္ဒတွေပြန်လည်ရေးဆွဲဖို့အမေရိကန်နိုင်ငံမှာတကောင်စင်းကောက်ယူမှုကိုဆယ်နှစ်တစ်ချိန်လုပ်ရပါတယ်။တကောင်စင်းဘူရိုကပညာရှင်တွေရဲ့အဆိုအရတကောင်စင်းကောက်ယူတဲ့အခါဒီလိုနိုင်ငံသားဟုတ်မှုမေးခွန်းထက်သွဲမယ်ဆိုရင်လူပေါင်း 6.5 လောက်ကတကောင်စင်းကောက်ခံမှုမေးခွန်းတွေကိုတုံ့ပြန်ဖြေကြားမှာမဟုတ်ဘူးလို့ပြောပါတယ်။အခုတော့နိုင်ငံသားမေးခွန်းကိုထက်သွဲမေးစရာမလိုတော့ပဲပြည်ထောင်စုဝန်ကြီးဌာနတွေကနိုင်ငံသားဥယျာဉ်နဲ့သက်ဆိုင်တဲ့အချက်အလက်တွေကိုပေးရဖို့ကိုတမရကညွှန်ကြားထားပါတယ်။နိုင်ငံသားမေးခွန်းထက်သွင်းမှာကိုစန့်ကျင်သူအဖွဲ့အစည်းတစ်ခုဖြစ်တဲ့ American မျိုးပြလွတ်လပ်ရေးတမကကတော့နိုင်ငံသားမေးခွန်းထက်သွင်းမယ်ဆိုရင်တရားရုံးအဆုံးအဖြတ်ကိုရယူမယ်လို့ထိန်းချုပ်ထားပါတယ်ခင်ဗျာ
။ပြီးခဲ့တဲ့ပတ်ကဂျေဘရိုဒါကမ်းခြေမှာဖမ်းဆီးထားတဲ့သူတို့ရဲ့ရင်နဲ့တင်တင်မောကိုပြန်လှုပ်ပေးဖို့ဗီတိန်နိုင်ငံကိုအီရန်ကတောင်းဆိုလိုက်ပြီးအီရန်နိုင်ငံဟာပါရှန်ပင်လယ်ကွေ့ဒေသမှာအန္တရာယ်ကြီးမားတဲ့ကစားပွဲတစ်ခုကိုလုပ်နေတယ်လို့ဆွဆွဲလိုက်ပါတယ်။ရင်နံတင်တင်မိုးကိုတောက်ကြနီကဖမ်းဆီးခဲ့တဲ့အတွက်အကျိုးဆက်တွေရှိလာပြီးဒီလိုဖမ်းဆီးဖို့ဗီတိန်ရဲ့ဥပဒေအရအကြောင်းပြချက်ဟာခိုင်လုံမှုမရှိဘူးလို့အီရန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရအာဘတ်မူဆာဗီကပြောကြားလိုက်ပါတယ်။ဥရောပသမဂ္ဂကတန်ခတ်ထားတာကိုချိုးဖောက်ပြီးဆီးရီးယားနိုင်ငံကိုရင်နံတင်ပို့ခဲ့တယ်ဆိုတဲ့သံသယနဲ့ဒီတင်မိုးကိုဖမ်းဆီးခဲ့တဲ့အတွက်အမျိုးအမည်ဖော်ပြမထားတဲ့အကျိုးဆက်တွေကိုဗီတိန်ကရင်ဆိုင်ရလိမ့်မယ်လို့အီရန်သမ္မတဟာဆန်ရိုဟာနီကသတိပေးခဲ့ပြီးနောက်မူဆာဗီရဲ့မှတ်ချက်စကားအခုလိုထွက်ပေါ်လာတာဖြစ်ပါတယ်။ဟော်မိုစီလက်ချားကိုဖြတ်တန်းနေတဲ့ဗီတင်ရင်နံတင်တင်မောတစ်စင်းကိုအီရန်စစ်တင်မော၃စင်းကပိတ်ဆို့တားဆီးဖို့ကြိုးပမ်းခဲ့တယ်လို့ကြားသာပရိနေမှာဗီတင်ကပြောခဲ့ပြီးနောက်ဒီတင်းမာမှုပိုပြီးအရှိန်မြင့်လာခဲ့ပါတယ်။အီရန်ရည်တပ်တင်မောတွေဟာပုံမှန်တာဝန်ထမ်းဆောင်နေခြင်းသာဖြစ်ပြီးညီတီနိုင်ငံသားတင်မောအထူးသဖြင့်ဗီတိရှတင်မောတွေကိုရန်စတာမျိုးမရှိဘူးလို့ဆိုပါတယ်။
ဒီရီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.3 လိုင်းဒိုမီတာ40 kHz 8.3 လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါရှင
်ဖီယိုမြန်မာပိုင်းအစီအစဉ်ရဲ့စနေနေ့မနက်ခင်းသတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်ခင်ဗျာမြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့အီတို့ကြားတိုက်ပွဲဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကဒေသတချို့ကိုစင်ကာပူနိုင်ငံသားတွေခီးမသွားကြဖို့စင်ကာပူနိုင်ငံရဲ့ဝန်ကြီးဌာနကအကြံပြုနှိုးဆော်ထားပါတယ်။ခီးသွားလာမှုကိုရှောင်ရှားဖို့ကြံပြုထားတဲ့နယ်မြေတွေထဲမှာဗုဒ္ဓကျောင်းကြောက်တော်မောင်တော်မင်းပြမြောက်ဦးပုန်ကျွန်းနဲ့ရတိတောင်တို့ပါဝင်ခဲ့ပါတယ်။လုံခြုံရေးအခြေအနေပတိငိမ့်မဲ့အချိန်မရွေးဆွေးရွာသွားနိုင်တာကြောင့်စင်ကာပူနိုင်ငံသားတွေအနေနဲ့ရခိုင်ပြည်နယ်အတွင်းတခြားဒေသတွေကိုလည်းမလိုအပ်ပဲမသွားပါနဲ့လို့လည်းအကြံပေးထားပါလေ။လက်ရှိရခိုင်ပြည်နယ်မှာရောက်ရှိနေတဲ့စင်ကာပူသားတွေနဲ့မြန်မာနိုင်ငံကိုခီးသွားမဲ့စင်ကာပူသားတွေအနေနဲ့ဘေးကင်းလုံခြုံဖို့အတွက်တတိဝရိယထားပြီးကြိုတင်ပြင်ဆင်မှုတွေရှိကြဖို့နဲ့ဒေသဆိုင်ရာသတင်းတွေကိုအစမပြတ်နှာစင်ပြီးညွှန်ကြားချက်တွေကိုလိုက်နာကြဖို့အကြံပေးထားတဲ့ဇူလိုင်1ရက်နေ့ရက်စွဲပါစင်ကာပူနိုင်ငံရဲ့ဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ကို The Straits Times သတင်းစာမှာဒီနေ့ရက်စွဲနဲ့ထပ်မံဖော်ပြခဲ့တာပါ။ဒီတစ်ပတ်တည်း EA ရခိုင်နဲ့နိုင်ငံတက်တဲ့အဆက်အသွယ်ရှိတယ်ဆိုပြီးစင်ကာပူမှာဖမ်းဆီးထိန်းသိမ်းခံခဲ့ရတဲ့မြန်မာနိုင်ငံသားအချို့ကိုစင်ကာပူအစိုးရကမြန်မာနိုင်ငံကိုလွှဲပြောင်းပေးဖို့အပြီးမှာစင်ကာပူထုတ် The Straits Times ကဒီသတင်းကိုဖော်ပြခဲ့တာဖြစ်ပါတယ်။စင်ကာပူနဲ့ဆက်ဆက်ပြီးနောက်ထပ်သတင်းတစ်ပုဒ်ကတော့ဒီတစ်ပတ်တည်းမြန်မာနဲ့စင်ကာပူရေတပ်တို့အကြားပထမဆုံးအကြိမ်စီရေးလေ့ကျင့်ခဲ့ကြပါတယ်။စင်ကာပူက RSS Valiant နဲ့ RSS Vela စစ်လေယာဉ်စစ်ရေရင်နှစ်စင်းရန်ကုန်ကိုသွားပြီးမြန်မာရေတပ်ကကျန်းစစ်သားမျိုးစား Frigate ရေရင်တည်းနဲ့အတူပူးတွဲစီရေးလေ့ကျင့်ခဲ့တာပါ။နိုင်ငံအကြခိုင်မာတဲ့စစ်ရေးဆက်ဆံရေးတိစောက်တာနဲ့ဒေသတွင်းနိုင်ငံတွေအကြားလက်တွေ့ကြတဲ့ပူးတွဲစစ်ဆေးရေးတွေလုပ်နိုင်ဖို့ဒီလိုအပြန့်အလှန်ဆေးဆွတ်တဲ့ဆေးလွတ်တဲ့ကိစ္စဟာအရေးပါတဲ့ကိစ္စဖြစ်တယ်လို့စင်ကာပူရေတပ်ရဲ့တရားဝင်လူမှုမီဒီယာတကူမှဖော်ပြထားခဲ့ပါတယ်
။အမေရိကန်နိုင်ငံကြီးဌာနဟာဘာသာရေးလွတ်လပ်ခွင့်ထွန်းကားရေးကိုနိုင်ငံကြီးမူဝါဒရဲ့ဦးစားပေးကိစ္စအဖြစ်လှုပ်ဆောင်နေတယ်လို့ဆိုပါတယ်။ဘာသာရေးနှိကုတ်မှုကနေလွတ်မြောက်လာကြတဲ့မြောက်ကိုရီးယားရိုဟင်ဂျာဝီဂါရာဇီးတီစတဲ့လူတချို့ကိုဖိတ်ခေါ်ပြီးဒီပြဿနာဘယ်လောက်ရေးကြီးနေလဲဆိုတာနောက်သတင်းပတ်တဲ့ဝါရှင်တန်မြို့တော်မှာဆွေးနွေးကြမှာဖြစ်ပါတယ်။ဒါဟာအမေရိကန်ပြည်ထောင်စုရဲ့နိုင်ငံသားရေးမူဝါဒမှာစတင်လှုပ်ဆောင်မှုတစ်ရပ်ဖြစ်တယ်လို့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအမေရိကန်ဂုဏ်သူးဆောင်တန်အမတ်ကြီးဆန်ဘရောင်းဘက်ကဆိုပါတယ်။ဒီပြဿနာဟာအာယုံစူးစမ်းမှုအလွန်လောက်မရခဲ့သေးတဲ့ပြဿနာတစ်ရပ်ဖြစ်တယ်လို့လည်းတယ်လီဖုန်းကတဆင့်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသူကပြောသွားပါတယ်။ဘာသာရေးအုပ်စုနဲ့လူမှုအဖွဲ့အစည်းကိုယ်စားလှယ်တွေနိုင်ငံရေးဝန်ကြီးတွေအပါအဝင်လူပေါင်း1000ကျော်နိုင်ငံရေးဌာနမှာဇူလိုင်16ကနေ18ထိကမ္ဘာတဝန်းဘာသာရေးလှုပ်ရှားခွင့်အခြေအနေကိုဆွေးနွေးကြမှာပါ ဒီနေ့ကျွန်တော်တို့ကြားပေးမယ့်အကြောင်းအရာလေးကတက်ခဲခံရတဲ့ဆန်ဒီယေဂိုမြို့ကဂျူပီယာကြောင်းနယူးဇီလန်ကဘလီရီနဲ့အီစတာရုံးကဘုံခွဲခံရတဲ့တီးလင်ကနိုင်ငံဆရာဒီကကိုယ်စားလှယ်တွေပါဒီဆွေးနွေးပွဲကိုတက်ရောက်မယ်လို့မျှော်လင့်ပါတယ်။
ဆိုမလီနိုင်ငံစစ်ကဲမျိုးကစ်မာယူကဟိုတယ်တစ်ခုကိုတောက်ကြရင်ညပိုင်းမှာစစ်သွေးကြွားတွေဝင်ရောက်တိုက်ခိုက်ပြီးအပြန်အလှန်ပြစ်ခတ်မှုဖြစ်ခဲ့ကြတဲ့အတွက်အများပြားထိခဲ့ဒဏ်ရာရသွားပါတယ်။ဒေသဆိုင်ရာအရာရှိတွေပြင်ပကအဲ့ဒရီတွေးဆောင်လေးရှိတဲ့အစာစီနံပါတ်ကြီးဟိုတယ်အဝင်လမ်းမှာဖောက်ခွဲရေးပစ္စည်းတွေအပြစ်တင်ဆောင်ထားတဲ့ကားတစ်စီးကိုဖောက်ခွဲလိုက်ရတာကတိ
Within a matching money, Wimbledon tennis penguin, Maro, Lessi champion, Novak Djokovic, Sulangan, Meji, Roger Federer, Nayavi, Finego, Tadwajavavi, Mula to Ujin semi final, Poisonigo, Taujaniga, Gasage, B, Brahma semi final, Maro, champion, Djokovic, Spain, Ga, Roberto, Bodiscago, Chowney, Lee Chow, Chowto, Chowney, and Nidwavari, Dudia semi final, Maro, Dean Tim, Jam, Wedre, a sinning at Tong Tama Tari, Roger Federer, Ne. Rafael Nadal Gazaga Jaraba, Deep Wayu Kabatawanga, Tennis, Prita, the Atomia, Sanji Gabi, Niels Longale, Yego Yiga, Gazaga Jabare, Prama, Buema, Tie Break T, Ajane Gazaga, Fedraga, Chalkun and Naimare, Duria Buemaro, Nadaga, Fedrago, Chalkin at Jambi Nainajau, the Wesi, the Tikabare, the Met, Tadiane, Sroda, Buemaro, Fedraga, Chalton, Chalin and Nabi, now soon don't wait to win at Finego, the Dogabare.
Direct from Washington.
ဇူလိုင်လ17ရက်စနေနေ့မနက်ခင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရမင်းထွန်းနဲ့ကိုညာဝင်းအောင်တို့ပြောပြပေးသွားကြတာပါရှင်အခုသတင်းဆောင်ပါတွေဆက်တိုက်နားဆင်ကြရပါမယ် ရခိုင်ပြည်နယ်အတွင်းမိုးအဆက်မပြတ်ရွာသွန်းပြီးလေးမြို့မြေကြီးတက်လာတာကြောင့်မြောက်ဦးမြို့နယ်ကစင်ပေါ်ကိုင်းဒုက္ခသည်စခန်းနဲ့မြတ်တဆောင်
စစ်ဆောင်စခန်းတွေလည်းရေကျော်ဝင်လာပါတယ်ဒါကြောင့်စခန်းနေရာရွှေ့ပြောင်းနေရတယ်လို့အကူအညီပေးရေးအဖွဲ့ဝင်တွေကပြောကြပါတယ်အထူးသဖြင့်ယာယီတဲ့စောက်လုပ်ဖို့နဲ့စားနပ်ရိတ်ခါပိုင်းမှာအကူအညီလိုအပ်နေတယ်လို့ဆိုပါတယ်ဒီအခြေအနေကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ်ရှင်
မိုးဆက်မပြတ်ရွာသွန်းနေမှုကြောင့်ရခိုင်ပြည်နယ်မြောက်ဦးမြို့နယ်က
ဒီကနေ့ရွာအနောက်ဘက်မှာရှိတဲ့အဲ့ဒီဘိုးလေးကုန်းခရီးပေါ့ဗျာအဲ့ဒီကုန်းကိုပြောင်းပြီးတော့အစအုပ်ရဲ့စားဆောင်နေကြပြီပေါ့လေးမျိုးမြေကမ်းမှာကြတော့ဒီတိနေကြပါအင်းငယ်ကပြီးကြတဲ့မလကမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကန်ဤဖွဲ့သူတိုက်ပွဲတွင်လေးမျိုးမြေနာကမော်ရွာတဲ့ဖျားကြီးချိတ်ချောင်းစားတဲ့ကြေးရွာကရွာသားထောင်900ကျော်ကနေစင်ဘောကန်ရွာဘက်ကိုစစ်ပြီးတိမ်းချောင်းလာ ရှိနေတယ်လို့ကုစောထွန်းကပြောပါတယ
်ပထမဆောက်ရတဲ့နေရာတွေမှာဝါနေဆိုတော့တချို့တွေကပြန်သွင်းရတာရှိတယ်ပြန်သွင်းမရတာရှိတယ်ပေါ့လေဆောက်ဦးလဲအဓိကရှတ်တာလဲအဓိကရေးဖို့လိုအပ်မယ်ဆိုင်ဘောက်လဲအဓိကလိုအပ်မယ်ပေါ့
ဒီလိုစစ်ဘေးတမကရေဘေးဒုက္ခကိုပါထပ်စစ်ကြုံနေရတဲ့ဒုက္ခတွေတွေအတွက်အစိုးရအာဏာပိုင်တွေစီကအကူအညီမှုတွေမရရှိသေးဘူးလို့စစ်ဆောင်သာဝန်ရှိသူတွေကဆိုပါတယ်စင်ဘောကန်စစ်ဆောင်စခန်းရေဘေးတန်ခံရတဲ့ပတ်သက်လို့မြောက်မြွနဲ့အုတ်ချုပ်ရည်မှုဥမောင်တာဆိုင်ကခုလိုပြောပါတယ်
စင်တယ်တော့ပထမတော့ဘယ်မှာလောက်ထားတဲ့ဟာလေကိုမော်လေးရောက်လာပြီးဒီနေ့တက်လာတယ်ဆိုတော့မော်ကနေလို့တော့အဖေတန်တော့အဖေသူဆိုတော့ရောလေးကနေလို့တော့အကောင်လုံးထွက်တယ်အင်တန်ဆို900ကျော်လောက်အကောင်လုံး
ဒေရခအနာပိုင်တွင်နေနဲ့ဒီစစ်ဆောင်စခန်းရည်ကြီးပြောင်းချွေရမှုဟာရည်ဘေးတော့ကတဲ့အနေနဲ့သမတ်တာမရှိဘူးလို့မြောက်ဦးမြို့နယ်အုပ်ချုပ်ရေးမှူးကဆိုပါတယ်။အလားတူမြောက်ဦးမြို့နယ်မြက်ကစောင်းစစ်ဆောင်စခန်းမှာလည်းယာယင်တဲအိမ်တွေရည်လွှမ်းမှုရှိနေတယ်လို့စစ်ဆောင်စခန်းကော်မတီဝင်ဦးအေးကျော်ကပြောပါတယ်
။ကျောင်းကြီးပြန်သွားမှအိမ်ဆောက်ထားတာဒီယာယင်တဲတောက်တွေရှိနေမြား။ဆောက်ထားတဲ့အင်္ဂါချက်စင်နဲ့အနာလုံးလောက်ရှိတယ်။ရေရဲနေပြီးတော့ကကျောင်းပေါ်မှာလင်းငါကြီးတော့ရောင်းနေပြီ။
အခုရက်ပိုင်းတွင်ရခိုင်ပြည်နယ်တွင်းမှာမိုးဆက်မပြတ်ရွာသွန်းနေလို့မင်းပြန်မြို့ပေါ်ရပ်ကွက်တချို့နဲ့ကျေးရွာတချို့တွေမှာရေကြီးမှုတွေဖြစ်ပွားနေတယ်လို့မင်းပြန်မြို့ကျန်းကြီးကရုဏာဖောင်ဒေးရှင်းတာဝန်ခံဦးသိန်းထွန်းကပြောပါတယ
်ဒီမင်းပြန်မြို့ပေါ်မှာကြာတော့မြေမင်းပိုင်းတွေမှာနှုံးပြီးဒီနေနေတဲ့ဟာမှာဒီနှစ်ပြေရောက်တဲ့ဟာလို့ရှိတယ်လေကျွန်တော်တို့ပြည်တော်လိုက်ရေးမင်းသားကြီးရဲ့ဒီနှစ်ပြေနှုံးပြီးတော့ပေါ့မြို့ပေါ်ရပ်ကွက်လေဒီကျေးမှာရေးနေတာလေဒီနှစ်ပြေလောက်ဝင်တာလို့ရှိတယ်နေရမှာဆိုရင်လေပုံပါချောင်းတို့စံချောင်းကြီးချောင်းတို့မှာဒီမြုပ်ကျော်ကျော်လေးရှိရဲ့ရောတစ်ခေကျော်လောက်ကြီးနိုင်ရဲ့
မြန်မာမျိုးပေါ်ရောက်ွက်ဖြစ်တဲ့မင်းပါကြီးပြည်တော်ရာဥစိုးတဲ့နဲ့အောက်ကပြန်ရောက်ွက်တော့မှာရေဖြန်းနေတယ်လို့ကြေးဝဆွေရလောက်မှာရေကြီးနေပြီဒေသခံတွေပြေလို့ရကိုတင်းဆောင်နေရတယ်လို့သူကဆိုပါတယ်ရခိုင်ပြည်နယ်တွင်လေမျိုးမြင့်ကြီးစိုးရင်ရေမဆက်ကျော်လွန်နေလို့မြေကန်လေးနဲ့မြေလိုက်ပိုင်းနေထိုင်သူတွေနေနဲ့အထူးသတိပြုနေထိုင်ကြဖို့ကိုလည်းမိုးလေဝသနဲ့ဆလပိတာဥစည်းဌာနကနေစ ပြည်နယ်ပြည်နယ်ဘင်္ဂလားပြည်နယ်အော်ရုံမှာမုတ်တိုလီအာတင်းတင်းရှိနေပြီးရန်ကုန်မှရခိုင်ကမ်းရိုးသားတစ်လျှောက်ဆွဲနေရာနှံ့ပြမူတိချုံရွာပြီးဒေသလိုက်မူကြီးနိုင်ပါတယ်မူရွာစဉ်ရေပြင်းပြင်းလေးဟာစနာရီဆယ်မိုင်ကနေ20မိုင်ထိတိုက်ခိုက်နိုင်မယ်လို့လည်းထုတ်ပြန်ထားပါတယ်ခင်ဗျာနိုင်ကုန်းပြောပြသွားတာပါရှင်
ရခိုင်ဒုက္ခသည်စခန်းရေးကြီးနေတာနဲ့တစ်ဆက်တည်းမှာပဲကချင်ပြည်နယ်စခိုင်းတိုင်းနဲ့ပဲခူးတိုင်းဒေသတွေမှာလည်းရေကြီးရေလျှံနေတာကြောင့်ဒီရေဘေးရှောင်စခန်းတွေဖွင့်ထားရတယ်လို့လူမှုဝန်ထမ်းကဲဆယ်ရေးနဲ့နေရာပြန်လည်ချထားရေးဦးစီးဌာနကပြောပါတယ်လက်ရှိမှာတော့ရခိုင်ပြည်နယ်အတွင်းအချို့ဒေသတွေမှာမြေရေဟာစိုးရိမ်ရေမှတ်ထက်ကျော်လွန်နေပါတယ်တခြားမြေရေတိုးတဲ့ဒေသတွေမှာလည်းအိ
ွင့်ရေးမှတ်ကိုရရှိတော့မှာဖြစ်တယ်လို့မိုးလီဝတ်တန်းဇလားပြည်တော်ဦးစီးဌာနကညွှန်ကြားရေးမှူးချုပ်ဒေါက်တာကျော်မိုးဦးကအခုလိုတတိပေးလိုက်တာပါ
ဖြစ်ချင်းရဲ့ဒီကနေ့ဒီလိုအစ်စပိုင်းမှာတော့နေရာကွယ်မိုးကြီးမဲ့ဥစ္စာတော့ထုတ်တယ်ဘောနော်နောက်နှစ်ရက်ရှိနေသွားဆက်ပြီးတော့မိုးဆက်ကြီးနေဝင်နေထားမျိုးရှိတယ်ဘောနော်ဒီကိမတော့ဒီဟောပေါ့ဒီမြေကြီးနောက်မှာတော့သူကတော့အစိုးရင်ရင်မဲ့ဘောနော်သူကတတိခွဲနောက်ပဲလိုတော့ဘောနော်တတိခွဲနောက်ပဲလိုတော့တဲ့နေထားမျိုးလေးရှိတယ်အဲ့တော့ဒီကျိုးနေမိုင်းနေတော့ရေဝင်နေတဲ့အနေအထားမျိုးတော့ရှိပါဘောနော်ဒီမော်ရိုကတော့ဆင်းနေတာကျွန်တော်တို့တော့နေ့ရက်၃ရက်အတွင်းမှာအစိုးရမှရောက်လာနိုင်တယ်ဘောနော်ဒီရွှေကူဆင်းနေတာဒီ၂၄နိုင်အတွင်းမှာအစိုးရမှရောက်နိုင်တဲ့အနေအထားမျိုးရှိတယ်ကတားဆိုရင်တော့နောက်နေ့ရက်အတွင်းမှာဒါအစိုးရမှရောက်နိုင်တဲ့အနေအထားမျိုးတွေရှိပါတယ်အဲ့တော့ဒီကချင်ဘက်ပိုင်းဘောနော်ကချင်ဘက်ပိုင်းမှာတော့ကျန်းသေးတဲ့ဟိုးနင်းမှာတော့အစိုးရမှတော့မရောက်သေးဘူးနော်နေ့၃ရက်တော့ဒီတိုင်းမှုဆက်ကောင်းမယ်ဆိုတော့နောက်နေ့၃ရက်အတွင်းမှာတော့ဒီရည်တော့အစိုးရမှရောက်နိုင်တဲ့အနေအထားမျိုးတွေရှိတယ်ဘောနော်အိုးမှာကျတော့ကျွန်တော်ကဒီမတော်မှာတော့သူကစိုးရင်မရောက်ဖို့တော့တပီခွဲလောက်လို့ပြီးရောနော်။နောက်ဆုံးရက်တွေမှာတော့သူလည်းစိုးရင်မရောက်နိုင်တဲ့ဒီသားမျိုးလေးရှိတယ်ဗောနော်။ဒီဘူတိုင်းဒီသားကြီးကျွန်တော်စစ်တော်မြင်မတော်မှာဗောနော်။ဘူတိုင်းကြီးတော့စိုးရင်မကြော်နေတဲ့ဥစ္စာတော့ဒီမျိုးကြီးမြောက်ဦးဗောနော်။မြောက်ဦးမှာတော့သူကတော့လက်ရှိမှာတော့သူကဗောနော်တပီခွဲဒီကတော့ကျွန်တော်တို့ဒီနေထားမှာနောက်ဒီနေ့အတွင်းမှာလည်းနောက်ထပ်တပီခွဲတော့ထပ်ပြီးတက်နိုင်တဲ့ဒီသားမျိုးရှိတယ်ဗောနော်။လက်ရှိမှာတော့သူကတော့ကိုရင်မကဲအထက်မှာသူကဟောရှိတယ်နေပြီရှိတယ်ဗောနော်ညာဦးကတော့နေပြီရှိတယ်သူနောက်နေ့အတွင်းတော့တော့တပီဝဲတော့တော့တနာနေသူကတော့ဒီတိုက်ကတော့နည်းနည်းပြန်ကြမယ့်ရက်တော့ရောက်တော့ရောက်နေပြီဗောနော်အဲ့ကြောင်တော့နည်းနည်းပြန်ကြသွားမယ့်အနေအထားမျိုးရှိတယ်အဲ့ဒီပဲကြောက်တော့မှာတော့သူကဒီတိုက်ကြတဲ့ရက်ဖြစ်နေပြီမဲ့ဒီဘလောက်ဝမှာတက်ထားတဲ့ရက်နဲ့ညားတဲ့အတွက်ကြောင့်လို့ကြောက်တော့လည်းနေရတော့အတွင်းတော့ဆိုရင်မရောက်နိုင်လို့ခံရပါတယ်
လက်ရှိညနေပိုင်းမှာတော့ကချင်ပြည်နယ်မြကြီးနားမြို့မှာမြင်းရီအဆက်မပြတ်တက်လာပြီးစိုးရင်ရေမဲ့ကျော်သွားပြီးဆိုပြီးလူမှုကွန်ရက်ဆက်မနာတွေမှာသတင်းတွေပေါ်ပြထားပါတယ်မြန်မာနိုင်ငံမှာပြီးခဲ့တဲ့တပတ်ကျော်လောက်ကစတင်ရောသွန်းခဲ့တဲ့မိုးရွာသွန်းမှုကြောင့်မြင်းရီတွေတက်ပြီးရေလွှမ်းမှုခံရတဲ့တိုင်းနယ်ပြည်နယ်တွေမှာရေဘေးကြောင့်စကန်တွေဖွင့်ထားရတယ်လို့မြန်မာနိုင်ငံလူမှုကွန်ရက်ကေဇေးရေးနဲ့ပြည်နယ်နေရာချက်တာရေးဥက္ကဋ္ဌက BNDA ရဲ့ဆိုင်ရာစီမံခန့်ခွဲမှုဌာနညွှန်ကြားရေးမှူးဒေါ်ဖြူလက်လက်ထွန်းကအခုလိုပြောပါတယ်
စကန်းဆိုကချင်မှာဆို73ခုရှိလဲကျန်မြကြီးနားမှာ73ခုနောက်ကစင်ဘိုပေါ့နော်စင်ဘိုကတစ်ခုပါလဲအမှန်တော့အိမ်အောင်စု3ခုဘူးရေ73ခုပဲပေါ့နေတော့နေတာပေါ့ဆက်မစကန်းအနေနဲ့ပြောမှာဆိုဟိုခုံးကျောင်းမှာဖွင့်ထားဆိုတော့စကန်းတစ်ခုနဲ့ရှိထားတော့လေအဲ့တော့ဟိုကချင်နားမှာဆိုရင်14ခုရှိတယ်နောက်အဲ့ဒီလင်းမှာဆိုလို့ရှိရင်4ခုကျန်တယ်ပေါ့ငါးခုကနေတစ်ခုရတော့4ခုဆိုတော့14ခုနဲ့4ခုပေါ့စကန်းလေးတွေကတချို့ကတော့အဲ့လိုမျိုးများများတော့ဖွင့်ထားတယ်ဒါပေမဲ့စကန်းတစ်ခုမှာလူအဲ့လို60တို့90တို့အဲ့လိုမျိုးလည်းရှိတာပေါ့။တခန်းကတော့တချင်မှာဆိုပေါင်ပြောမှဆိုတော့14ခုရှိတယ်။ဒီလင်းမှာတော့4ခုကျန်နေတယ်ဟုတ
်။စကိုင်းတိုင်းဒေသကြီးအောက်ပိုင်း၊မန္တလေးတိုင်းဒေသကြီး၊မကွေးတိုင်းဒေသကြီး၊တနင်္သာရီတိုင်းဒေသကြီးနဲ့ရှမ်းပြည်နယ်မြောက်ပိုင်းတို့နဲ့ကြံတိုင်းဒေသကြီးနဲ့ပြည်နယ်တို့မှာနေရာအနှံ့အပြားမိုးထချုံရွာပြီးစကိုင်းပြည်နယ်မှာဒေသအလိုက်နဲ့စကိုင်းတိုင်းဒေသရဲ့အထက်ပိုင်း၊ကချင်ပြည်နယ်နဲ့ချင်းပြည်နယ်တွေမှာမိုးကြီးနိုင်တယ်ဆိုပြီးမိုးလေဝသနဲ့ဇလားပေတာညွှန်ကြားမှုဦးတည်ထားကထုတ်ပြန်ထားပါတယ်ခင်ဗျာ။
မြန်မာတို့ရဲ့ရှီအောင်ရင်ကျေးမှုအမွေနဲ့ဆူဝေးရာပကံဒေသကိုကုလသမဂ္ဂပညာရေးသိပ္ပံနဲ့ရင်ကျေးမှုဆိုင်ရာအဖွဲ့ UNESCO ကကမ္ဘာရင်ကျေးမှုအမွေနဲ့အဖြစ်ဇွန်လ6ရက်နေ့မှာသတ်မှတ်လိုက်ပါပြီ။အခုလိုရှီအောင်အမွေနဲ့အဖြစ်သတ်မှတ်လိုက်တာကြောင့် ပကံဒေတာကိုရေရှည်ဘလို့ဆက်ပြီးတော့ထိန်းသိမ်းသွားဖို့လိုပါမလဲ။ကမ္ဘာငွေနဲ့စီးဝင်ဒေတာနဲ့အညီဘာတွေချိုတင်ပြင်ဆင်ဖို့လိုပါမလဲ။စရိုင်းနဲ့ပတ်သက်ပြီးတော့ဇူလိုင်လ13ရက်စနေနေ့ညတရက်လေးလိုင်းအစီအစဉ်မှာဆွေးနွေးရအောင်ပါ။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-2-3-2-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5- ဒီနေ့ကျွန်တော်တို့ရဲ့အစီအစဉ်ကိုနိုင်တွေ့အမည်နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ
ဒီကနေ့ညတိုင်းရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပြရစီရှင်အခုတော့နိုင်ငံတကာသတင်းစာတွေကိုအလှည့်ပေးပါဦးမယ်ရှင်အီရန်နဲ့ယေမန်နိုင်ငံတိုက်ကရေပြင်လုံခြုံရေးနဲ့အတိအကျပြောရရင်ပင်လယ်ခွေ့ဒေသတင်မောလမ်းကြောင်းလုံခြုံရေးအတွက်နိုင်ငံစုံစစ်ရေးမဟာမိတ်အဖွဲ့တစ်ခုဖန်တီးဖို့အစီအစဉ်ရှိတဲ့အကြောင်းအမေရိကန်အစိုးရကကြေညာလိ ပေးပို့ထားတဲ့သတင်းလွှာကိုကိုညံဝင်းအောင်ကပြောပြမှာပါရှင်
။ရေနံတင်သင်္ဘောတွေနဲ့အမေရိကန်ဒရုန်းယာဉ်တွေကိုတိုက်ခိုက်တာတွေနဲ့ပတ်သက်ပြီးအီရန်နိုင်ငံကိုအပြစ်တင်နေကြတာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲဗြိတိန်ရေနံတင်သင်္ဘောတစ်စင်းကိုလည်းအီရန်တို့ကဟန်တာပိတ်ဆို့ဖို့ကြိုးပမ်းခဲ့တယ်လို့သတင်းတွေထွက်ပေါ်နေပါတယ်။ဒီလိုအခြေအနေမျိုးမှာအမေရိကန်ကအခုလိုနိုင်ငံစုံစည်ရေးမဟာမိတ်ဖွဲ့စည်းမယ်ဆိုတဲ့ကိစ္စကိုဟော်မုတ်စီလက်ကြားတင်းမာမှုကြောင့်ကမ္ဘာလောင်စာရရှိရေးအပေါ်ထိခိုက်လာစေမှာကိုစိုးရိမ်ကြသူတွေနဲ့ရေချောင်းသွားလာရေးအသုံးပြုနေကြသူတွေကကြိုးစားရပါတယ်။တစ်ဖက်မှာလည်းအီရန်နိုင်ငံဟာမဟာဗျူဟာကျတဲ့ဒီရေချောင်းလမ်းကိုပိတ်ဆို့ဖို့ချင်းချောက်နေတာလည်းဖြစ်ပါတယ်။ဂျက်ကော့ဘ်လာဇင်းဟာကိုပင်ဟေဂင်မြို့အခြေစိုက်ကမ္ဘာအကြီးဆုံးတင်းမောသွားလာရေးအတင်းကြီးပင်ကိုရဲ့ရေချောင်းလုံခြုံရေးဆိုင်ရာတာဝန်ရှိသူဖြစ်ပါတယ်။သူကတော့ပင်လယ်ကွေ့ဒေသအခြေအနေကိုစိုးရိမ်တကြီးစောင့်ကြည့်ရင်အခုလိုပြောပါတယ်
။ First of all, for the safety of the seafarers who operate in this region.
ပထမဆုံးအနေနဲ့ဒီဒေသမှာသွားလာလှုပ်ရှားသူတွေလုံခြုံရေးဖြစ်ပါတယ်။ဒုတိယအနေနဲ့ကတော့ကမ္ဘာစီးပွားရေးကိုထိခိုက်နိုင်တဲ့အချက်ပဲဖြစ်ပါတယ်။ဟော်မုတ်စီလက်ကြားမှာဒါမှမဟုတ်အိုမန်ပင်လယ်ကွေ့လိုမဟာဗျူဟာကျတဲ့ရေလမ်းကြောင်းတွေမှာဒီလိုလုံခြုံရေးပြဿနာတွေရှိလာပြီးဆိုရင်သင်္ဘောပိုင်ရှင်တွေကဒီရေလက်ကြားကိုမဖြတ်ချင်ကြတော့ပါဘူး။အဲဒါကြောင့်သင်္ဘောနဲ့ကုန်စီတင်ပို့မှုရော့ကျသွားပါတယ်။ဒါကြောင့်ကမ္ဘာစီးပွားရေးကိုထိခိုက်လာစေပါတယ်
။အီတန်နိုင်ငံဆိုင်ရာအမေရိကန်အထူးကိုယ်စားလှယ် Brian Hook ကတော့မကြသေးမီကရေနံတင်သင်္ဘောတိုက်ခတ်ခံရမှုကြောင့်နိုင်ငံ18နိုင်ငံအထိထိခိုက်နစ်နာခဲ့ရကြောင်းတိုင်းရဲ့မဟုတ်ရင်တော့တင်မောသားတွေအာမခံထားရှိသူတွေအငှားကန်ထရိုက်တွေကတဆင့်ထိခိုက်မှုရှိခဲ့တာပါအခုလိုနိုင်ငံတကာစည်ရေးမဟာမိတ်ဖွဲ့စည်းလိုက်ခြင်းအပြင်အီရန်ဒါမှမဟုတ်သူ့ရဲ့ဩဇာကံတွေကိုနောင်တမျိုးမလုပ်နိုင်အောင်ဟန်တားနိုင်မှာဖြစ်ပါတယ်ပင်လယ်ကွေ့ဒေသလုံခြုံရေးအတွက်မဖြစ်ခင်ကကြိုတင်ပြီးဟန်တားနိုင်ဖို့အရေးကြီးတယ်လို့လာစင်ကဆိုပါတယ
်။ If we just left things as they are, I think the chance of a repeat of the incidents we saw.
ဒီနေ့ကိုဒီတိုင်းလွတ်ထားရင်မေလ၁၂ရက်နေ့တုန်းကလိုရေနံတင်သင်္ဘောတွေလေရင်တွေအတိုက်ခံရတဲ့ကိစ္စမျိုးပြန်ဖြစ်လာနိုင်ပါတယ်။ဇွန်လ၁၃ရက်နေ့ကလိုအိုမန်ပင်လယ်ကွေ့လိုကိစ္စမျိုးလည်းပြန်ဖြစ်လာနိုင်ပါတယ်။နိုင်ငံရေးအခြေအနေလုံးဝပြောင်းလဲမသွားရင်တော့ဒါမျိုးတွေပြန်ဖြစ်လာနိုင်ပါတယ
်။လန်ဒန်အခြေစိုက်ဆုံးရှုံးနိုင်ကြီးကြိုတင်တွတ်ဆတဲ့အတိုင်းမင်ငန် Russell Group ကစုကိပါရှိကတော့ဟော်မုတ်စီလက်ကြားကိုနှစ်စင်ဖြတ်သွားတဲ့ရေနံနဲ့သဘာဝတန်ငွေကုန်သွယ်မှုပမာဏဟာအမေရိကန်ဒေါ်လာ954ဘီလီယံရှိတယ်လို့ဆိုပါတယ်။အဲ့ဒီဒေသမှာပြဿနာတက်ခဲ့ရင်ဒေသရဲ့အကြီးဆုံးကုန်သွယ်နိုင်ငံဖြစ်တဲ့ Saudi Arabia ဟာရက်သက်သက်တစ်ပတ်အတွင်းမှာပဲဒေါ်လာ3ဘီလီယံကျော်နှစ်နာပြီးအာရှသင်္ဘောကုမ္ပဏီတွေကိုလည်းထိခိုက်စေမှာဖြစ်တာကြောင့်အမေရိကန်ရဲ့အစီအစဉ်ကိုကြိုးဆိုကြောင်းဒါပေမဲ့သတိထားရမှာ၄ရှိကြောင်းသူကပြောပါတယ
်
ဟော်မုတ်ရေလက်ကြားဟာချင်းချင်းလေးပါသင်္ဘောလမ်းကြောင်းနှစ်လမ်းသာရှိတာပါအဲ့ဒီလိုသာသင်္ဘောတွေကိုလိုက်ပြီးကာကွယ်နေမယ်ဆိုရင်အီရန်ကန်ယူဒန်ဘက်ကိုတိတ်နီးကပ်သွားမှာဖြစ်လို့တင်းမာမှုတွေတိုးလာနိုင်ပါတယ်
ပင်ကိုအဖွဲ့လုံခြုံရေးတာဝန်ရှိသူလာစင်ကလည်းဒီအချက်ကိုသဘောတူပါတယ
် If countries do send naval vessels to the area quite a high degree of coordination between those vessels would be needed
အဲ့ဒီဒေတာကိုနိုင်ငံတီးတီးကရေတပ်တွေကပို့မယ်ဆိုရင်မိတ်ဆွေဒေမော်ချင်းကြီးမပစ်ခတ်မိအောင်အထူးညှိနှိုင်းဆောင်ရွက်ဖို့လိုပါလိမ့်မယ်ဒီမှာတာဝန်ယူကြမဲ့ဒေမော်တွေမှာတာဝန်နှစ်ရပ်ရှိပါတယ်ဒ တင်မောတစ်စင်းတိုက်ခိုက်ရရင်တိုက်ခိုက်သူရဲ့နောက်ကိုလိုက်ရမယ်ဖြစ်နိုင်ရင်တိုက်ခိုက်တဲ့တင်မောကိုပိတ်ဆို့တားဆီးနိုင်ရမယ်လိုအပ်ရင်ဖြည့်ဆည်းပေးရမယ်ဒုတိယတာဝန်ကတော့အဲ့ဒီဒေတာကိုတစ်ချိန်လုံးစောင့်ကြည့်ပြီးဖြစ်ပျက်သမျှကိုချက်ချင်းတုံ့ပြန်ဆောင်ရွက်ရမယ်လုံခြုံရေးနဲ့ပတ်သက်လာရင်တော့လက်တုံ့ပြန်ဖို့လည်းအသင့်ဖြစ်နေရမှာပ
ါအခုကပင်လယ်ကွေ့ဒေတာမှာနောက်ဆုံးဖြစ်လာနိုင်တာကလက်နက်ကင်ပဋိပက္ခဖြစ်ပြီးအရေးကြီးတဲ့ရေချောင်းလမ်းတွေလုံခြုံရေးအတွက်နိုင်ငံတကာရေတပ်အဖွဲ့တည်းရဲ့လိုအပ်နေတယ်ဆိုတာကျွမ်းကျင်သူတွေကသတိပေါ်ရဲရှိနေကြကြောင်းပါခင်ဗျာ
။ကိုညာဝေအောင်ပြောပြသွားတာပါရှင်။အခုတခါတော့အိန္ဒိယနိုင်ငံကဆိုလာ3လျှက်စစ်မီအကြောင်းကိုသိကြရပါမယ်။အိန္ဒိယနိုင်ငံကနေရာတော်များများအထူးသဖြင့်ကျေးလက်နယ်တောင်ကုန်းတောင်တန်းဒေသတွေမှာလျှက်စစ်မီကိုအကန့်အသတ်နဲ့သာရကြတာပါ။အဲဒီလိုနေရာတွေမှာနေရောင်ခြည်စွန့်အင်တိုးချဲ့အသုံးပြုနိုင်ဖို့ကြိုးပမ်းအားထုတ်ခဲ့ကြတာမှအခုဆိုရင်တော့နေရောင်ခြည်စွန့်အင်သုံးလမ်းမီးတိုင်တွေထောင်နဲ့ချီပြီးတော့ရှိလာခဲ့ပါပြီ။အိန္ဒိယနိုင်ငံမြောက်ပိုင်းဟိမချဲပရဒက်ရှ်ပြည်နယ်ကကျေးလက်ရွာငယ်လေးတစ်ခုမှာနေရောင်ခြည်စွန့်အင်ကြောင့်ဘလူးဂျေဇူးအပြောင်းအလဲတွေဖြစ်လာခဲ့တယ်လို့ဆိုတာအင်ဂျင်နာပက်ထရီရှာပြောပြထားတဲ့သတင်းကိုကိုဝင်းခန့်မောင်ကပြောပြပေးပါမယ်ရှင
်။ဘယ်လာရွာကလေးမှာအရင်ကဆိုရင်ဟိမဝန္တာတောင်တန်းကြီးတွေနောက်နေဝင်သွားတာနဲ့အပြင်ထွက်နေဖို့မလွယ်သလိုကလေးငယ်တွေလည်းအပြင်ထွက်မစော့နိုင်ကြပါဘူး။
ဒါတစ်စီဆိုတော့ဘာရီ
ဒီနေရာကလူခေါင်ပြီးတသစ်တွေလဲလာလိရှိခဲ့ဘူးတော့ကျွန်တော်တို့ကြောက်ပါတယ်အခုတော့အပြင်ကိုလွတ်လပ်လပ်လပ်သွားလာနိုင်ပါတယ်တရိတ်ဆန်တွေဝက်တွေတောင်ကျွန်တော်တို့ကိုဒုက္ခမပေးနိုင်ကြတော့ပါဘူ
းဘယ်လာရွာကဦးမဲချန္ဒရာအဝါစတီကပြောသွားတာပါအိန္ဒိယရဲ့အပြင်ဘက်မှာနေအောင်ကြီးသုံးလမ်းမီးတိုင်ထုံးခဲ့ပြီးတဲ့နောက်အခုလိုပြောင်းလဲသွားခဲ့တာပါနေအောင်ကြီးစွားရင်စီမံကိန်းကြောင့်ဒီနေရာကကြေးရွာတွေယာနဲ့ချီပြီးခက်မြန်မြန်ပြောင်းလဲသွားခဲ့ပါတယ်ကုန်ကျစရိတ်တက်တာတလို့ဆိုရကလည်း90ရာခိုင်နှုန်းထောက်ပံ့ပေးတာကြောင့်ကျန်းသေးစရိတ်ကိုပဲဒေသခံတွေကခံခဲ့ကြရတာပါ။ဟီမူဂျာကန်ကရာပြန်ပြည့်မြဲသဘာဝစွမ်းရည်စီမံကိန်းတာဝန်ခံဆူရန်ဒါဒီမန်ကအခုလိုပြောပါတယ
်
။မြောင်ကြီးစွမ်းရည်နှုန်းမီလုံးနေတဲ့လမ်းမီတိုင်တွေကိုကျွန်တော်တို့အဓိကထားပါတယ်။ဒါတွေကအသုံးများလို့ပါ။ကျေးရွာတွေမှာကလမ်းမီတိုင်တွေအတွက်မဟာထားပိလိုက်နေမှရှိတော့လူများသွားလာတဲ့နေရာတွေမှာလုံလုံချင်းချင်းဖြစ်ဖို့လိုပါတယ်
။ကုဆိုရင်ရဘက်အပြင်ထွက်ပြီးလူရသည်လေလူအေးကိုခန်းစားလာနိုင်ပါတယ်။ကျစ်တာဘီလိုင်းတွေကိုအမြဲမီခိုးလို့မရတဲ့တောင်တန်းဒေသတွေမှာအခုစီမံကိန်းကြောင့်အကျိုးခံစားလာရတာပါအခုဆိုရင်နီးပြတ်တဲ့အချိန်မျိုးမှာလည်းနေရောင်ခြည်စွမ်းအင်နဲ့စာဖတ်နိုင်အလုပ်လုပ်နိုင်လာပါတယ
်။ Yahan par storming wagaira bahut hoti hai.
ဒီမှာမုန်တိုင်းမကြာခဏကြုံရတတ်တော့မီးလည်းမကြာမကြာပြတ်ပါတယ်။တခါတလေမီးပြန်ပြင်းနေရတဲ့အချိန်မှာရပ်ပေါင်းများစွာမီးမရပါဘူး။အခုကတော့အဲ့လိုကြုံရင်တော့နေအောင်ကြီးဆွမ်းရင်နဲ့တရွာလုံးမီးလင်းနေပါပြီ။မီးပြတ်တယ်ဆိုတာကိုမကြုံရတော့ပါဘူး
။ဘယ်လာရွာကအချေအစွာတီကပြောသွားတာပါ။အရင်ကလျှက်စစ်တာဘေးလိုင်းတွေပြင်ရတဲ့အခါမျိုးမှာတာရှေကန်ဘက်တရီအိုးတွေတုံးပြီးခက်ခဲကိုပြေလည်အောင်လုပ်ခဲ့ကြရတာပါ။ဒါပေမဲ့အခုကတော့ကိုယ့်အိမ်အတွက်ရောမီးရဖို့အတွက်ပါ။အိမ်ခေါင်မိုးပေါ်မှာဆိုလာပြားတက်ချင်သူတွေပိုများလာနေပါတယ်။ဘယ်လာရွာကမန်ဒန်ဒစ်စစ်ကအခုလိုပြောပါတယ
်။ကျွန်တော်ဟိုမှာကရီဘလော့ကန်
ဒီမှာစီးရင်သားတွေများပါတယ်။မိကအကုန်မခံရအောင်တော်ရုံနဲ့မိကလုံကိုပွင့်ကြပါဦး။ဒါကြောင့်ရွာမှာအိမ်သုံးဖို့အတွက်ပါအဆင်ပြေနိုင်မဲ့ဆိုလာပြားတွေကိုအစိုးရကတပ်ဆင်ပေးသည့်ကျမတဲ့ဒါမှမိဖို့ခြွေတာနိုင်မှာပါ
။လောလောဆယ်ကတော့အိမ်အပြင်မှာမိရနေပြီမို့နေဝင်သွားရင်လည်းမိဘတွေကကလေးငယ်တွေကိုအပြင်မှာစော့ခွင့်ပေးလာနိုင်ပါတယ်လို့ဘယ်လာရွာသူရှီဗာနီရှာမာကပြောပါတယ
်
။အခုဆိုရင်ကလေးတွေချမ်းမြေထွက်ကစားလို့ရပါလေ။ဆမေဘွယ်ရှိလို့အိမ်ထဲမှာမိမရရင်တောင်အပြင်ထွက်ပြီးတော့စာချက်လို့ရပါလေ။
တောင်ကုန်းဒေသကဒီရွာငယ်လေးမှာနေအောင်ကြီးစွားရည်တုံလမ်းမီးတိုင်ဒီကြောင့်အခုဆိုရင်ရဘက်ပါလဲလေးရောင်ကိုခန်းစားခွင့်ရနေကြပြီဖြစ်ပါရယ်ခင်ဗျာ
ကိုဝင်းထမောင်ပြောပြသွားတာပါရှင် VOA ရဲ့စနေနေ့မနေ့ခင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါရယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့တိုင်းလက်မီတာ190ကနေပြန်လည်ကြည့်ထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA American တန်ကစနေနေ့မနက်ပိုင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ24 40 51ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1595တို့ကနေနာဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်း Radio ထုတ်လွှင့်ချိန်နဲ့တပြေးညီနာဆင်နိုင်ကြပါရဲ့ရှင်အခုဒုတိယပိုင်းအစီအစဉ်မှာတော့ကမ္ဘာသတင်းတွေကမြန်မာပြည်ကြောင့်ကောက်နှုတ်ချက် American Indian တို့အင်္ဂလိပ်သင်ကန်းစာနဲ့အတူအမျိုးသမီးကန္တာမှာတော့အမျိုးသမီးကမ္ဘာဖလားပေါ်လုံးပွဲမှာအနိုင်ရခဲ့တဲ့ American အမျိုးသမီးအသင်းရဲ့တန်းတူအခွင့်အရေးတောင်းဆိုကြတာဘာကြောင့်လဲဆိုတာသိကြရမှာဖြစ်တယ်လို့သိပ္ပံနဲ့ဤပညာကန္တာကိုလည်းနာဆင်နိုင်ပါတယ်အခုအရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင့်သတင်းဆောင်ပါတွေကိုမူလဆောင်ပါရှင်တွေရဲ့အဘော်မပြက်ကိုရဲမင်းထွန်းနဲ့အတူကောက်နှုတ်တင်ပြပေးထားတာကိုနာဆင်ကြရမှာပါရှင
်ဇူလိုင်လ13ရက်ရက်စွဲနဲ့ The Economist Magazine website မှာမြန်မာကျေးလက်ကိုလူတွေစွန့်ခွာနေမြို့ပြတွေတော့ထွန်းကားနေဆိုတဲ့ကောင်းစင်မှာဆောင်ပါကနေကောက်နှုတ်တင်ပြလိုပါတယ်ဆိုင်ကလုန်းနာဂစ်ကြောင့်လူတော်တော်များများစီရင်နေခဲ့လို့အိုးအိမ်တွေကိုပြစ်ပြီးမြို့ရစီကိုထွက်ခွာခဲ့ကြတယ်လို့စာချုပ်ရေးသားထားပါတယ်။ကြာခဏစ်တွေမှာတော့နိုင်ငံတွင်းပြည်ပြောင်းလဲမှုတွေလှုပ်လာရမှာနိုင်ငံခြားရေးနှိမ့်ပြုံနယ်မှုတွေဝင်ရောက်လာခဲ့ပါတယ်။ဒါတွေကစီးပွားရေးတိုးတက်စေလို့စီးပွားရေးတိုးတက်မှုနှုန်းကပုံမှန် 6.3% ခန့်လောက်ရှိနေပြီးအဝက်ထည်တင်ပို့မှုကလည်း10ဆလောက်တက်လာတာမှာ GDP ရဲ့800ခန့်လုံးရှိလို့ American Dollar 5.3 Billion တန်ဖိုးရှိတယ်လို့ဆိုပါတယ်။လိုင်းသားမှာအလုတ်ကန်တွေဖန်တီးပေးနေတာမို့အထည်ချုပ်စက်ရုံနေရန်တွေမှာအလုတ်ကြော်ညာတွေမပြတ်ပေါ်နေပြီးတနေ့ဒုက္ခကလည်းကျပ် 3,200 ဝန်းကျင်ရှိလာလို့ American Dollar အထိရှိလာပါတယ်လို့ဆိုပါတယ်။ဒါလည်းလုတ်ကတဲ့နှစ်ဆရှိပါတယ်။စက်ရုံတွေနာကျူးကျော်တွေပေါ်လာခဲ့ပြီးရက်ကွက်တစ်ခုအတွင်း 8 Studian Kilometer Area အတွင်းလူ 4,500 လောက်အပြုတ်အသိပြောင်းရွှေ့လာတယ်လို့အစိုးရစစ်တမ်းတစ်ခုမှပါရှိခဲ့ပါတယ်။နေရထိုင်ရေးကတော့မနစ်မြို့စရာစိတ်မကောင်းစရာပါပဲတဲ့။ရာဇဝတ်မှုကထူပြောပြီးလမ်းပိမိုက်တွေကလည်းတောင်ပုံရောက်ပုံလို့ဆိုပါတယ်။မုတ်တုံရာသီတဲ့ရေကလည်းအခါခါကြီးလို့ဒီကျူးကျော်နေရာတွေမှာ TV ယောဂါလို့ရေကတစ်စစ်ကူးဆက်တဲ့ယောဂါတွေထူပြောနေကြအောင်ကျမိုင်ဝန်ကြီးဌာနကလေ့လာတွေ့ရှိခဲ့တယ်လို့ဆိုပါတယ်။ဒီလိုမျိုးပြဖြစ်ထွန်းမှုဟာကျေးလက်ဘဝတွေအပေါ်မှာလည်းအများကြီးအပြောင်းအလဲဖြစ်နေစေပါတယ်။လမ်းပြေမြောင်းဖောက်အလုံးနဲ့ဘာသာရေးပွဲချင်းပရေးလို့ရရည်ရွာရည်အလုပ်တွေလုပ်ဖို့လူငယ်တွေနှက်ပလာပါတယ်။အမှုခင်းတွေဖြည့်ရှင်းပေးလို့ရှိတဲ့ရရွာအုပ်ချုပ်ရေးမှလည်းအရင်ကထူးချွန်ထက်ပြက်သူတွေလုပ်နေရကနေအခုတော့အရသမားဘေးသမားတွေပဲကြံပါတော့တယ်လို့ဆိုပါတယ်။မြို့ပြကိုအဆုလိုက်ပြုံးလိုက်ထွက်ခွာနေတာဟာကျေးလက်ဆိုင်ပြည့်ရေးလုပ်ငန်းအပေါ်မှာလည်းသက်ရောက်မှုတွေအတော်ရှိနေပါတယ်။လယ်လုံသားရှာပါလွန်လို့လယ်ရှင်တွေကလုခနှစ်ဆအပြစ်ပေးနေရတာကြောင့် ARD ဒေသမှာလယ်လုခ40ရာခိုင်နှုန်းမြင့်တက်သွားခဲ့ပါတယ်။ဒါကြောင့်ဈေးပကိုက်တဲ့လယ်သမားတွေလယ်ကိုရောင်းချင်ရောင်းမရောင်းရင်လုံအားအများကြီးမလိုအပ်တဲ့သီးနှံကိုပြောင်းဆိုင်ကြရပါတယ်။ဒီတော့ဆက်ပစ္စည်းတွေတုံးတာကနီလန်းတက်ဖြစ်လို့လာခဲ့ပါတယ်။ကျွဲတွေကိုမြင်ရတာနည်းလာပြီးအငှားဆက်တွေကိုတွေ့လာရပါတယ်။ဆက်အတွက်တုံးတဲ့ပတ်စံကတရေငှားကိုပေးရတဲ့ဈေးနဲ့အတူတူပဲဖြစ်လို့နေပြီးအချိန်ကုန်တော့ပိုသက်သာလို့လာပါတယ်လို့ဆိုပါတယ်။မီရှိဂန်တက္ကသိုလ်နဲ့ပီကင်းတက္ကသိုလ်တွေရဲ့သုတေသနသွေးရှိချက်တွေအရမြန်မာနိုင်ငံတောင်ပိုင်းမှာဆက်အသုံးပြုပြီးသီးနှံတွေရိတ်သိမ်းမှုက2017နဲ့2016ခုနှစ်အကြား10ရာခိုင်နှုန်းကနေ54ရာခိုင်နှုန်းအထိမြင့်တက်သွားခဲ့ပါတယ်။2013ကနေ2016ခုနှစ်အတွင်းနှစ်ဘိန်းတက်ထွန်ဆက်အလုံးပေါင်း2684ဆက်ရောင်းချခဲ့ရသလိုလေးဘိန်းထွန်ဆက်ပေါင်းအစင်း460ကနေ9582ဆင်းအထိအစဆက်စတိုးပြေရောင်းချခဲ့ရပါတယ်။ဒါကြောင့်ဆက်ပစ္စည်းအစားအသောက်အသုံးပြုမှုဟာ ARD အတိုင်းအတွက်တော့စိတ်သက်သာရစရာအကြောင်းတစ်ခုဖြစ်လာခဲ့ကြောင်းရေးသားထားကြောင်းပါခင်ဗျာ
။ UCM demands resurvey of all disputed border pillars ဆိုတဲ့ခေါင်းစဉ်နဲ့ Infare Free Press Online သတင်းစာကဆောင်းပါးတစ်ပုဒ်ကိုပြောပြပါမယ်။အိန္ဒိယမြန်မာနယ်စပ်မဏိပူရာက UCM လို့ခေါ်တဲ့ညီညွတ်သောမဏိပူကော်မတီကနှစ်နိုင်ငံကြားအငင်းပွားနေတဲ့နေကြားမှတ်တိုင်တွေကိစ္စပြန်ပြီးစစ်တမ်းကောက်ဖို့တောင်းဆိုထားတယ်လို့ရေးပါတယ်။အိန္ဒိယမြေတိုင်းဌာနအကြီးအကဲဒုတိယဗိုလ်ချုပ်ကြီးဂီရစ်ကူမာကတော့ရွာသားတွေနဲ့ UCM ကိုယ်စားလှယ်တွေကိုအငင်းပွားနေတဲ့နေကြားမှတ်တိုင်အမှတ် 87 BP81 နဲ့ပတ်သက်လို့နောက်ထပ်အတည်ပြုချက်လိုအပ်တဲ့အကြောင်းမနစ်ကဇူလိုင်လမှာပြောခဲ့ပေမဲ့ BP81 ဟာနေရာမှန်ဖြစ်တယ်လို့ပြောပါတယ်။မနစ်ပူရာပြည်နယ်ရဲ့ပြည်ထရေးဝန်ကြီးဟောင်းကလည်းဒီ BP81 ဟာနေရာမှန်မှာပဲရှိနေတဲ့အကြောင်းလွှတ်တော်မှာကြေညာခဲ့တာကိုလည်း UCM ဥက္ကဋ္ဌစန်နေကာရမ်ကအပြစ်ဖို့ပါတယ်။ ဒါရီမကနေကြားမှတ်တိုင်အမှတ်82အငင်းပွားနေတာအချိန်မြင့်နေခိုင်မှာအခုလိုအမှတ်81ကိစ္စပေါ်ပေါက်လာတာဟာစိတ်မသက်မသာဖြစ်ရတဲ့အကြောင်းလည်းပြောပါတယ်။အိန္ဒိယနဲ့မြန်မာနှစ်နိုင်ငံကြားဆက်ဆံရေးကောင်းဖို့မဏိပူမြေကိုအခုလိုလွှဲပေးတာမျိုးအိန္ဒိယအစိုးရကလုပ်လို့မရဘူးလို့လည်းဆိုပါတယ်။ UCM ရဲ့အတွင်းရေးမှူးချုပ်ကလည်းနေကြားမှတ်တိုင်တွေကိုမဏိပူမြေဘက်တိုးရွှေ့တာနဲ့ပတ်သက်လို့ရွာသားတွေဘက်ကမကျေနပ်တဲ့အကြောင်းတင်ပြချက်တွေကိုထက်မစင်စားလို့မရဘူးလို့ပြောပါတယ်။ဒါ့အပြင် UCM အတွင်းရေးမှူးချုပ်ကပဲပြည်ပရေးရာဝန်ကြီးဌာနအနေနဲ့1969ခုနှစ်ကအိန္ဒိယမြန်မာနယ်စပ်ချင်းဆိုင်ရာရန်ကုန်သဘောတူညီချက်ကိုမကြာခဏရည်ညွှန်းကြတဲ့မြေပုံစာရွက်ကိုရှင်းရှင်းလင်းလင်းဖြစ်အောင်လုပ်ပေးဖို့ကိုလည်းတောင်းဆိုပါတယ်။တစ်ဖက်မှာတော့နေကြားမှတ်တိုင်အမှတ်81ကိုအိန္ဒိယနယ်မြေထဲပြောင်းရွှေ့စိုက်တူချိန်မှာဟာအိုလန်ဖန်ရွာကတစ်ဆက်ဥက္ကဋ္ဌကိုမြန်မာစစ်တပ်ကဖမ်းသွားတယ်လို့လည်းမဏိပူမွတ်စလင်လူမှုရေးအသင်းကမီဒီယာနဲ့တွေ့ချိန်မှာပြောပါတယ်။အခုလိုကိစ္စတွေကိုမဖြစ်ရှင်းနိုင်သေးတဲ့အချိန်မှာလွန်ခဲ့တဲ့15ရက်လောက်ကမဏိပူရာပြည်နယ်ထဲကနေကြားမှတ်တိုင်အမှတ်82ကိုမူလနေရာကနေအိန္ဒိယပိုင်နယ်ထဲမီတာ300လောက်တိုးပြီးရွှေ့ပြောင်းစိုက်ခဲ့ကြတယ်လို့လည်းဆိုပါတယ်။အခုလိုနယ်စပ်ရေးရာကိစ္စတွေကိုဗဟုအစိုးရကဖြေရှင်းပေးတင်ပြီးမြန်မာပြည်ဘက်ကိုအိန္ဒိယနယ်မြေတလက်မတောင်တိုးမပေးသင့်ဘူးလို့မဏိပူပြည်နယ်အကြီးအကဲကပြောတဲ့အကြောင်းအပြည့်စုံကို Info Free Press မှာဖတ်ရှုနိုင်ပါတယ်ရှင်။အခုဆက်လက်နားဆင်လေ့လာကြရမယ်အမေရိကန်စတိုင်ဣရိယန်သုံးအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လာလတန်ကစီစဉ်ပို့ချထားပါတယ်ရှင်။
ဒီနေ့မနေ့အတွက်တင်ပြပေးမယ့် ATM အသုံးကတော့
back burner
ဖြစ်ပါတယ်။စာလုံးပေါင်းက B A C K back ကအနောက် B U R N E R burner ကမိဖို့ဆိုတော့စကွိုက်ထုံးရဲ့ဓာတ်ရိုက်ဒီပေကအနောက်ဖက်မှာရှိတဲ့မိဖို့ပေါ့။အိမ်မှာမိဖို့ကြောင့်ဝင်ကြသူတွေသိကြမှာပါ။အထူးသဖြင့် chimney gas ဒါမှမဟုတ်ကျက်စီမိဖို့တွေဆိုရင်အများအားဖြင့်လေးဖို့တွေဖြစ်ကြတာများလေတော့အများအားဖြင့်ချက်လေရှိတာကရှေ့ကနှစ်ဖူဖြစ်ပါလေ။အရင်ကျက်စီကျင်တာကိုရှေ့မှာထားချက်ပြီးအရင်မလိုတဲ့ဟာကိုတော့နောက်မှာထားပြီးအချိန်ကမှချက်တော့မင်းလို့ထားရရှိတာတော်ရရှိများအသိပါ။ဒီတိုင်းမှာပဲ back burner ရဲ့ idiom အသေးပဲကကိစ္စတစ်ခုကိုအရေးမကြီးတဲ့အနေအထားမျိုးနောက်မှလုပ်မယ့်အနေအထားမျိုးဦးစားပေးလုပ်မယ့်အနေအထားမျိုးမရှိတာတနည်းတော့ဘေးဖယ်ထားတာခဏအသာထားတဲ့အခြေအနေမျိုးကိုဆလိုတာဖြစ်ပါလေ။ဒီတော့နဲ့ပတ်သက်လို့ George Group ပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The health care issue was put on the back burner by the candidate. So this made the voters very unhappy.
ကျမရဲ့ပြည်သူဆောက်ရှောက်မှုကိစ္စကိုအဲ့ဒီကိုယ်စားလှယ်ကအာမပေးဘူးလေ။နောက်မှထားတယ်။ဒါကြောင့်မင်းဆန္ဒရှင်တွေကတိတ်သဘောမတွေ့ကြဘူးလို့ထင်ပေရပါလေ။ဥမာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင
် The healthcare issue was put on the back burner by the candidate. So this made the voters very unhappy.
ကိစ္စတစ်ခုကိုအရေးမကြီးတဲ့အနေအထားမျိုးနောက်မှလုပ်မယ့်အနေအထားမျိုးဦးစားပေးလုပ်မယ့်အနေအထားမျိုးမရှိတာတနည်းတော့ဘေးဖယ်ထားတာခဏအသာထားတဲ့အခြေအနေမျိုးကို idiom အသုံးရဘယ်လိုပြောမလဲ
back burner
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တည်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလက်တန်းစီစဉ်ထုတ်လွှင့်ပေးနေတဲ့ idiom အသုံးအင်္ဂလိပ်သင်ခန်းစာကိုနားဆင်လေ့လာခဲ့ရပြီးတဲ့နောက်အခုအမျိုးသမီးခန္ဓာကိုလည်းထုတ်လွှင့်ပေးပါမယ်ရှင်ကျစ်တဲ့နိုင်ငံမှာမကြာခင်ကကျင်းပခဲ့တဲ့2019အမျိုးသမီးကမ္ဘာဖလားဘောလုံးပွဲမှာပိုဆွဲခဲ့ပြီးဌာနေပြန်ရောက်လာတဲ့အမေရိကန်အမျိုးသမီးအသင်းကိုဗုဒ္ဓဟူးနေ့ကနယူးယောက်မြို့မှာခံခံနာနာကြိုဆိုဂုဏ်ပြုခဲ့ကြပါတယ်။အမေရိကန်ဘောလုံးအသင်းအနေနဲ့စထုထအချိန်မြောက်ကမ္ဘာဖလားကိုဆက်ခုနိုင်ခဲ့ပေမဲ့ပြည်တွင်းမှာတော့အမျိုးသားအသင်းနဲ့အတူလစာတန်းတူမရတဲ့ပြဿနာနဲ့ရင်ဆိုင်နေရတာပါ။ဒါကြောင့်နယူးယောက်မြို့အောင်ပွဲခံအခမ်းအနားမှာမိပေါင်းထိုးပြခဲ့တဲ့ Equal Pay တန်းတူလစာရရှိရေးအမေရိကန်အမျိုးသမီးအသင်းရဲ့ကြိုးပမ်းမှုတွေအကြောင်းဒီသတင်းပတ်အမျိုးသမီးများကန္တာမှာဒေါ်လလတန်ကတင်ပြထားပါတယ်ရှင
် this is my charge to everyone. We have to be better. We have to love more, hate less. We got to listen more and talk less.
Yeah, I don't know that much. Take don't you, pa? Chimaru pu yi chin pyeong chu sa ya me, hit da dia pu tha ya me, mong dia shwa ja ya me, tu mya pyo da pu na thong ya me, saka shwa pyo ja ya me. Da ha lu dai ye da win phit de su da tbo pao ja ya me. Di ni khana go te yauk ja de lu dai da go tbo tu di phit si ma tu di phit si. Kabajiku pu kaung mon aw lu phu lu dai ye da win ba be lu. New York Bureau Ma, Botunica, Jimba Gede, Natal Sego, Kabapla, Bolumbe Ma, Boswe Gede, American Mutmi, Bolum Tingu, Sileswa, Chuzugede, Brita Jigu, Bolum Ting, Captain Megan Rapinoga, Kulu, Piogiraba. Sulaila, Kujaniga, Pintima, Kazagede, Natal Sego, Mutmi Kabapla, Bolumbe Ma, Netherlands Tingu, Nago Gomshine, Nayage being Tanguya, Kuzeti, Tanguya, Kuzenga. Equal pay sugo taukan kibari.
USA equal pay. USA equal pay. USA equal pay. USA equal pay.
Dabi New York Dine Ucho Yemu Andrew Kumugale. New York Dine ma Muta Miani Mutmya Dandu Lasa Yashi Ubrigu. Eddie Nigabe, Piatan, Lajang, Jinya, Givari.
Why the women's team should be less than the men's team when actually all the economics mean the women generated more.
You are the need to let me ma, Bolong, Swedish, when we push up pain and the low. On where they were, Yanni, the Mutu meeting her. Pajau, Laza, Bo, Nen, Niaravale. Tajau, Gomni, Neha, Dunida, Lutre, Jama, Mukwejawe, Laza, Piame, Sure, Ubrigo.
ဒီကနေ့မနက်မှာပဲနယူးယောက်ပြည်နယ်အတွက်ကြားထမ်းလိုက်ပါပြီ။အမေရိကန်ဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌကာလို့စ်ကော်ဒီရိုကတော့မြို့သားဘောလုံးအသင်းသားများနီးတူမြို့သမီးဘောလုံးအသင်းသားတွေကလည်းလာစားတန်းတူရရှိရေးအတွက်ဆောင်ရွက်ပေးမယ်လို့အခမ်းအနားမှာကြေညာပေးခဲ့ပါတယ်။
We will continue to invest more in women's soccer than any country.
ဒီလိုနေနဲ့မြို့သမီးဘောလုံးအဖွဲ့တွေအတွက်ကမ္ဘာပေါ်မှာအများဆုံးဆက်လက်ရင်းနှီးမြှုပ်နှံသွားမှာဖြစ်ပြီးFIFA ဘောလုံးအဖွဲ့ချုပ်ကိုလည်းအလားတူလို့ဖို့တိုက်တွန်းသွားမှာပါ။ American ဘောလုံး လောက မှာ အမျိုးသမီး အကစားသမား တိုင်းဟာ
တူညီမျှတာတဲ့လာဇာယာစီမဲလို့ကျွန်တော်တို့ယုံကြည်ပါတယ်။ကျွန်တော်တို့ဒီဟာကိုအတူတကွအောင်မြင်အောင်လှုပ်ဆောင်နိုင်မယ်လို့လည်းကျွန်တော်ယုံကြည်ပါတယ်။တကယ်တော့အမေရိကန်အမျိုးသမီးဘောလုံးအသင်းဟာအမျိုးသားဘောလုံးအသင်းထက်လာဇာပိုနည်းရရှိတဲ့အတွေ့အကြုံ။အမေရိကန်ဘောလုံးအဖွဲ့ချုပ်ကတရားစွဲထားတာဖြစ်ပါတယ်။2016ကနာမည်ကြီးအသင်းသူတွေဖြစ်ကြတဲ့ဟိုပ်ဆိုလိုကာလီလော့ဒ်၊မေဂန် ှိမှုကော်မရှင်ထံကိုအလုပ်လုပ်လာခြင်းတူပေမဲ့လစာခွဲခြားရရှိမှုနဲ့ပတ်သက်လို့တိုင်တန်းခဲ့ပြီး EEOC ကလည်း၃နှစ်ကြာစုံစမ်းခဲ့ပြီးတဲ့နောက်2019ဖေဖော်ဝါရီလကတရားစွဲခွင့်ပြုခဲ့တာဖြစ်ပါတယ်။ဒါကြောင့်အတင်းသား28ဦးတို့ဟာမလာရှိရနေကကယ်လီဖိုးနီးယားခရိုင်တရားရုံးမှာအမေရိကန်ဘောလုံးအဖွဲ့ချုပ်ကိုတရားစွဲခဲ့ပြီးဇွန်လမှာတော့ဘောလုံးအဖွဲ့ချုပ်နဲ့ဆွေးနွေးမှုကိုစတင်ခဲ့ကြပါတယ်။မြို့သားဘောလုံးအသင်းနဲ့ဆိုင်ဘလူခွဲခြားမှုတွေရှိပါတယ်။ကစားရမှာအခြေအနေခွဲခြားခံရမှုလစာနေရမှုလေ့ကျင့်သင်တန်းပေးရမှာခံစားခွင့်မတူမှုထောက်ခံအားပေးရမှာခွဲခြားခံရမှုကြီးသွားရမှာလေဒန်တူအခွင့်အရေးရရှိမှုတို့နဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုရဲ့ဒန်တူလစာရရှိရေးဥပဒေအပြင် 1964 ခုပြည်သူ့အခွင့်အရေးဥပဒေ Title 7 အရခုလိုတရားစွဲခဲ့တာဖြစ်ပါတယ်။အမေရိကန်ဘောလုံးအသင်းဖွဲ့ချုပ်ကတော့လစာနဲ့စူကြီးတွေဟာပွဲစဉ်တွေကရတဲ့ဝင်ငွေအတိုင်းပေးတာဖြစ်လို့အမျိုးသားဘောလုံးအသင်းဝင်ငွေကပိုကောင်းခဲ့တယ်လို့ဆိုပေမဲ့လိလာချက်အရ2016ကစလို့ပွဲစဉ်တွေကရတဲ့ဝင်ငွေမှာအမျိုးသမီးဘောလုံးအသင်းကအမျိုးသားဘောလုံးအသင်းနဲ့ဒေါ်လာ 1.6 တန်းပိုရတာကိုတွေ့ရှိခဲ့ပါတယ်။ ဒါအပြင်အမျိုးသားဘောလုံးအသင်းနဲ့အမျိုးသမီးဘောလုံးအသင်းတို့ရဲ့အရေးအသွေးကဘယ်လိုရှိပါသလဲအမျိုးသားဘောလုံးအသင်းဟာ2014မှာကမ္ဘာဖလားခြေစစ်ပွဲတက်ခဲ့ပြီးမှပွဲစဉ်16မှာပဲရှုံးလို့ထွက်ခဲ့ရပါတယ်ဒါအပြင် 2018 ကမ္ဘာဖလားခြေစစ်ပွဲကိုမအောင်ခဲ့ပါဘူးဒီဖက်မှာတော့အမေရိကန်အမျိုးသမီးအသင်းဟာကနေဒါမှာ2015ခုကကစားခဲ့တဲ့ပွဲမှာဘူဆွဲခဲ့တာဖြစ်ပါတယ်ခြေစစ်ပွဲကိုမအောင်ခဲ့တဲ့အမျိုးသားဘောလုံးအသင်းကိုအမေရိကန်ဘောလုံးအဖွဲ့ချုပ်ကစုစုပေါင်းထိုစဉ်ကဒေါ်လာ 5.4 သန်းဆုချခဲ့ပြီးမှ2015မှာကမ္ဘာဖလားဘူဆွဲခဲ့တဲ့အမျိုးသမီးအသင်းကိုတော့ဒေါ်လာ 1.8 သန်းသာဆုချခဲ့တာဖြစ်ပါတယ်ဒါအပြင်အမေရိကန်အမျိုးသမီးဘောလုံးအသင်းဟာ2015နဲ့2018ကာလအတွင်းကစားခဲ့တဲ့ပွဲစဉ်တွေဟာအမျိုးသားအသင်းကစားခဲ့တဲ့ပွဲစဉ်တွေဖြင့်16ပွဲပိုတာတွေ့ရပါတယ်။အရေးအချင်းလဲပိုတာဝင်ငွေလဲပိုရအောင်ရှာနိုင်ရဲ့အမျိုးသမီးအသင်းဟာတန်းတူလစာရရှိရေးအတွက်တိုက်ပွဲဝင်ခဲ့တာဖြစ်ပါတယ်။2019ကမ္ဘာဖလားဘောလုံးပွဲမှာကိုအများဆုံးတွင်နိုင်ခဲ့တဲ့ဆုနဲ့အကောင်ဆုံးဘောလုံးသမားဆုကိုရရှိခဲ့တဲ့အသင်းကပတန်မေဂန်ရပ်ပနိုကတော့လက်ရှိအောင်ပွဲကနေသူတို့ရဲ့တန်းတူလစာရရှိကြိုးပမ်းမှုကိုအထောက်အကူပြုလိမ့်မယ်လို့ယူဆကြောင်းရုပ်တံထွင်းနဲ့တွေ့ဆုံမိ мян ကန်းတရားမှာပြောခဲ့ပါတယ်
။ Now it's like okay it's time for the next step. It's time
ခုချိန်မှာတော့နောက်တစ်ဆင့်တက်ဖို့ပါပဲ။အတူတကလက်တွဲပြီးကောင်းအောင်ပူပေါင်းဆောင်ရွက်သွားကြဖို့ပဲဖြစ်ပါတယ်။ခုချိန်နေမှာတန်းတူလစာရရှိရေးအတွက်ပြောနေဖို့တောင်မလိုတော့တဲ့အချိန်ရောက်ပါပြီ။ဒါကိုမမြင်နိုင်ရင်တော့လက်တွေနဲ့ကင်းကွာနေပြီလို့ဆိုရမှာပါ။ခြေကိုရှောက်တန်းဖို့လူတိုင်းကလိုလားကြပြီးဘယ်သူကမှအငင်းပွားတာတိုက်ယူရတဲ့အခြေအနေမျိုးကိုမလိုချင်ကြတော့ပါဘူးလို့ရက်ပီနိုကပြောသွားတာဖြစ်ပါတယ်။ပရိသတ်တွေကတော့ဘယ်လိုအမြင်ရှိပါသလဲ။ပရိသတ်တွေနဲ့တူကတော့မြမလွေရေးစင်ဘောလုံးသမားဟောင်းကိုရင်ထွေးပဲဖြစ်ပါတယ်။သူရဲ့အမြင်ကိုတင်ပြရင်ဒီသတင်းပိုင်ရဲ့မြစ်မီများကဏ္ဍကိုမိကုံးချုပ်ရပါလိမ့်ရှင်
။ပြည်ထောင်မှာကစားဝါတဲ့ US ကစားတဲ့ပွဲကိုကျွန်တော်အုပ်စုပွဲအစပြီးကျွန်တော်ဖိုင်နယ်တီကျွန်တော်စတင်ကြည့်တယ်။အဲ့ဒီအချိန်မှာတပြိုင်နက်တည်းပဲဒီဘက်မှာလည်းအမေရိကန်အမျိုးသားအသင်းကလည်းကျွန်တော်သူတို့ goal ကတ်လို့ခေါ်တဲ့ပွဲကိုလုပ်တဲ့အခါမှာအဲ့ပွဲကိုလည်းကျွန်တော်ကြည့်ခဲ့တယ်။နှစ်ခုပြန်ရှင်ကြည့်တဲ့အခါမှာအမေရိကန်အမျိုးသမီးဘောလုံးတွေကတယောက်ချင်းရောတင်းဝကောကစားတာကအမေရိကန်အမျိုးသားအသင်းတင်းဝတယောက်ချင်းကစားတာတွေပိုပြီးကောင်းနေဆိုတာကျွန်တော်မြင်ရတယ်။အမေရိကန်အမျိုးသားတင်းကဆီမီဖိုင်နယ်မှာဂိုးကတ်ဆီမီဖိုင်နယ်မှာဂျမေကာနဲ့ကစားတယ်။အဲ့ပွဲကိုကျွန်တော်ကြည့်တယ်။ပွဲကကျွန်တော်ဆွဲဆောင်မှုမရှိတဲ့အခါကျတော့ကြည့်နေနေကျွန်တော်လည်းဘောလုံးသမားတယောက်ပဲကျွန်တော်အိတ်ပျော်သွားတယ်။ဘာကြောင့်လဲဆိုတော့ပွဲကဟင်းကနေဟာကနေမရှိဘူး။အမေရိကန်အမျိုးသမီးအသင်းကိုကော်တာဖိုင်နယ်ပြင်သစ်နဲ့ကစားတယ်။ဆီမီဖိုင်နယ်အင်္ဂလန်နဲ့ကစားတယ်။ဖိုင်နယ်ကိုဒေသလင်းနဲ့ကစားအဲ့ပွဲကြီးကစားမှကြည့်ရကြမှာပရိသတ်တွေဟာကနေဟင်ကနေပြည်ပြီးဆွဲမဲ့ပွဲဖြစ်အောင်ကစားရတဲ့ကစားကွက်တွေကြည့်ရခါကြတော့အမျိုးသမီးအသင်းကိုကိုယ်ကိုယ်ဝင်ကြောကနေအားပေးမိတယ်လေနောက်တစ်ခုကလည်းကုပြဿနာဖြစ်နေတာ US မှာအမျိုးသားနဲ့အမျိုးသမီးဘောလုံးချင်းနှစ်သင်းတန်းတူလာစားမရဘူးဒါပေမဲ့ခုပြန်ကြည့်တော့2015နေပြီးတော့2019အတွင်းမှာအမေရိကန်အမျိုးသမီးအသင်းကအမျိုးသားပြင်တဲ့ပွဲပေါင်းပိုမြောင်များစွာကစားခဲ့ရတယ်။အခုရရှိတဲ့ကြော်ညာဝင်ငွေတွေကလည်းအမျိုးသမီးအသင်းကရတဲ့ကြော်ညာဝင်ငွေတွေကပိုပြီးများတာကိုကျွန်တော်တွေ့ရတယ်။နောက်တစ်ခုကအမျိုးသမီးအသင်းကလည်းကစားတာလည်း11ယောက်ပိုပြီး14ယောက်15ယောက်ပိုကစားတာလည်းမဟုတ်ဘူး။ပထမပိုင်း45မိနစ်ဒုတိယပိုင်း45မိနစ်အချိန်ပိုဆိုလည်း15မိနစ်15မိနစ်ပန်းနေတိဆိုလည်း5လုံး5လုံးအကုန်တူတူအမျိုးသားအသင်းလိုပဲအတူတူကစားတာတွေ့တယ်။အားရတဲ့ဆိုပြီးတော့မတင်တဲ့အမျိုးသမီးအသင်းမို့လို့အမျိုးသမီးတွေကပုံပြီးယောက်ျားလေးအသင်းထက်တောင်တွန်းတွန်းတိုက်တိုက်နဲ့အပင်ပန်းခံကစားတာတွေ့တဲ့အတွက်အမျိုးသမီးအသင်းနေနဲ့လည်းယောက်ျားလေးတန်းတူလာစားခံစားခွင့်ရှိမယ်လို့ကျွန်တော်ထင်တယ်ပေါ့နော
်ဒေါ်လာလာသာစီစဉ်ထုတ်လင်းပေးနေတဲ့အမျိုးသမီးခန္ဓာကိုနားဆင်ကြကြရတာပါရှင်အခုဆက်ပြီးနားဆင်ကြရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ Talking Music ကအစီအစဉ်တင်ဆက်ထားပါတယ်။2019ဟာလူသားတွေလပေါ်မှာခြေချနိုင်ခဲ့တဲ့အနှိမ့်50မြောက်ဖြစ်ပါလေ။စူဇန်ရှာဖွေမှုကိုနှစ်သက်တဲ့လူသားတွေအာကာသအထိစူဇန်ဖို့အတွက်ကြိုးစားနေကြတဲ့အကြောင်းဒီတစ်ပတ်မှာပြောပြပေးပါမယ်။ Apollo 17 ਨੇ ਲਾਬੋ ਕੋ ਪ੍ਰਥਮਾ ਸੂੰ ਯੌਕ ਖੇ ਦੇ ਲੂਦਾ 3 ਰੇ ਗਾ ਨੀਲ ਆਮਸੌਂ ਕੋ ਲਾਬੋ ਯੌਕ ਟਨ ਨੇ ਨਾਈ ਸ਼ਿਨ ਲੋ ਯਾ ਦੇ ਤਚਾ ਲੂ ਤਮਾਈ ਗਾ ਠੂ ਜਾ ਦੇ ਅਫਿਟ ਪੈਕ ਕੋ ਮੇ ਦੇ ਖਾ ਮਾ ਰੋ ਆਸਟ੍ਰੋਨੀਸ਼ੀਅਨਸ ਐਕਸਪੈਂਸ਼ਨ ਬਾ ਲੂ ਫੀ ਖੇ ਰਾ ਜਾਂ ਅਨ ਔ ਆ ਰੇ ਲੂ ਪਮੌਕ ਜੇਮਸ ਹੈਂਸਨ ਗਾ ਤੂ ਯੇ ਸਾ ਮਾ ਯੇ ਬਾ ਰੇ ਆਸਟ੍ਰੋਨੀਸ਼ੀਅਨਸ ਵੇ ਹਾ ਪਿਨ ਲੇ ਤਮੌਕ ਯਾ ਕੋ ਯੂਐਨ ਲੈਨ ਚੋ ਫੈਟ ਦੇ ਨੀ ਪਿਨਿਆ ਕੋ ਪ੍ਰਮਾ ਸੂੰ ਤੌਂ ਖੇ ਜਾ ਦੇ ਅਸ਼ੀਤਾਂ ਆਸ਼ਾ ਪਾਵੇਂ ਇੰਡੋ ਪੈਸਿਫਿਕ ਡੇਟਾ ਰੇ ਮਾ ਨੀ ਟਾਈਂ ਦੂ ਰੇ ਫਿਟ ਪਾਰੇ ਖ੍ਰਿ ਮ ਪੋ ਗੇਨ ਲੋਂ ਗੇ ਰੇ ਨੇ ਪਾਉ 9000 ਜੋ ਲੌਕ ਟੋਂ ਗਾ ਟਿਊ ਅਸ਼ੀ ਟਾਉਂ ਬੈਂ ਗਾ ਨੇ ਪਿਨ ਲੇ ਪਿੰਗ ਕੋ ਫਿਟ ਪੀ ਸੰ ਸਾ ਯੂਐਨ ਲੈਨ ਗੇ ਦੇ ਦੀ ਸੂਜ਼ਨ ਦੂ ਰੇ ਹਾ ਟਾਈਵਾਨ ਚੁਨ ਟੀ ਯੌਕ ਤਵਾ ਦੇ ਲੋ ਨੌਂ ਨੇ ਪਾਉ 2500 ਲੌਂ ਮਾ ਤਰੁ ਹਾ ਪੋ ਪੀ ਚੇ ਪਿਓ ਰੇ ਤਮੌਕ ਗਿਆ ਕੋ ਫਿਟ ਪੀ ਫਿਲੀਪਾਈਨ ਚੁਨ ਰੇ ਨੌਂ ਪੈਸਿਫਿਕ ਤਮੌਕ ਗਿਆ ਰੇ ਗਾ ਹਾਵਾਈ ਅਪਾਵੇਂ ਚੁਨ ਸੂ ਰੇ ਟੀ ਯੌਕ ਤਵਾ ਰੇ ਲੋ ਤੂ ਕੇਤਨਾ ਮਟਨ ਰੇ ਮਾ ਫੋ ਪਿਆ ਬਾ ਰੇ ਅਸੈਸੈਂ ਟੋ ਬੀ ਸੋਜ਼ਾ ਤੋ ਲਾ ਬੋ ਟੇ ਜੂਜ਼ਾ ਰੇ ਦੀ ਆਸਟ੍ਰੋਨੀਸ਼ੀਅਨਸ ਰੇ ਲੋ ਬੇ ਨੌਂ ਲਾ ਨੌਂ ਤਾ ਰੇ ਹਾ ਲੇ ਯੇ ਬੀਨ ਮੀ ਬੀਨ ਫਾ ਤਾ ਮਕ ਆਕਾਥ ਅਥੀ ਤੋ ਬੋ ਟੇ ਲੌ ਲਾ ਜਾ ਰਾ ਬਾ ਦੀ ਲੋ ਲੌ ਲਾ ਜਾ ਰੇ ਥੇ ਮਾ ਅਮਰੀਕਨ ਅਸੋਆ ਗਾ ਲੇ ਕੋ ਬਾਈ ਕੰਪਨੀ ਰੇ ਬਾ ਪੋ ਲਾ ਆਂ ਆ ਬੀ ਲਾ ਰੇ ਲੋ ਨਾਸਾ ਗਾ ਤੇਕ ਬੰ ਪਿੰਨਿਆ ਸ਼ਨ ਡਾਕਟਰ ਬਰੀਦਾ ਟਿੰਗ ਗਾ ਪਿਓ ਬਾ ਰੇ
ਅਕੂ ਸੋ ਯੇ ਕਬਾ ਅਨ ဒီ24နာရီအတွင်းမှာတနိုင်ငံနဲ့တနိုင်ငံကိုလေးမြန်စီပြီးခီးသွားနာတော့ယူသွားပြီဒီ27ရာစုရောက်တဲ့အခါမှာတော့ကိုပိုင်အစအဆုံးရင်းနေပြီအာကာသခီးသွားဒုံးမြန်ဆောက်တဲ့ community တွေစပေါ်လာပါပြီ
အာကာသအတွက်နယ်နမိတ်ကိုတတ်မှတ်ထားပါတယ
်အာကာသနယ်နမိတ်ကိုကာမန်လိုင်းလို့ခေါ်တဲ့ကမ္ဘာမြေမြင်းတွင်အထက်62မိုင်ကိုတတ်မှတ်ထားပါတယ်ကီလိုမီတာ100ကျော်ပေါ့အာဂါတရဲ့အစလို့သတ်မှတ်ထားရတဲ့ဒီအထက်ကိုကဘာလူသားခရီးထွက်ခဲ့တာ600လောက်ပဲရှိပါသေးတယ်။ဒီ3ဒိန်းကျော်လောက်အမြင့်နဲ့အမြင့်ကိုအရတာလေမြန်နေကွန်ဗာရှယ်ပေါ့နော်။ဒါမှမဟုတ်ရင်စစ်ဖက်လေယာဉ်တော့မတက်နိုင်ပါဘူး။ဒီ Civil Aviation လေယာဉ်တွေကပေ4000အောက်အချို့လေယာဉ်မောင်းတူမဲ့တွေအားဆိုလို့ရှိရင်ပေ6000ကျော်တဲ့ပိုမမောင်းနိုင်ပါဘူး
။အပိုလိုအစီအစဉ်အပြီးမှာအာဂါတစူဆန်းရဲ့အတွက်အပြည့်ပြည့်ဆိုင်ရာအာဂါတစခန်းကိုစတင်ခဲ့တယ်လို့နောက်မှာအင်္ဂါကြိုအထိသွားဖို့လုပ်နေတာပ
ါအပိုလိုအစီအစဉ်ကို1982ခုနှစ်မှာရပ်ပြီးတော့အပြည့်ပြည့်ဆိုင်ရာအာကာသတုတေသနစခန်းကို1989ခုနှစ်မှာစခဲ့ပါတယ်ဒီအာကာသတုတေသနစခန်းကိုအမေရိကန်နိုင်ငံရဲ့လုံးမြအာကာသယင်ဒါမှမဟုတ်လို့ရှိရင်ဆိုယူးစ်တင်ပေးရပါတယ်ဒီအာကာသယင်မှုတွေကိုအဲ့တော့တင်ပေးတဲ့လုပ်ငန်းစခဲ့တဲ့ဟာ1980ကနေပေါ့နော်အပီဆိုင်ရာအာကာသစခန်းကနောက် 2030 လောက်ဆိုလို့ရှိရင်တော့ရပ်လိုက်မှာဖြစ်ပါတယ်။ဒါပေမဲ့အခု2024ခုနှစ်မှာ Artemis ဆိုတဲ့အစီအစဉ်ကိုချမှတ်ထားပါတယ်။ American အစိုးရနဲ့ NASA နေပြီးတော့သူကအင်္ဂါဂြိုလ်မရောက်ခင်စကြမှာပထမဦးဆုံးလကဘာပေါ်အရင် Apollo 17လူသားတွေခြိချခဲ့တယ်လို့ပဲပေါ့နော်။17 12 13အာ73တော့မရောက်ပါဘူး14 15 16 19 1982ခုနှစ်အထိချခဲ့တယ်လို့အခုလူသားတွေပြန်သွားမှာပြည်ဒီတစ်ခေါက်သွားလို့ရှိရင်တော့နိုင်ပိုင်းနဲ့နေမှာမဟုတ်လားဘောမှာသွားလားနဲ့နှစ်နဲ့နေပြီးလားဘောမှာရှိတဲ့တန်ရာဇာတာတွေဘလို့ထုတ်လို့ရမလဲလူတွေဘလို့နေကြမလဲဆိုတဲ့ဟာကိုအဲ့မှာဒုတိယတနာစခန်းတွေဆောက်ပြီးလားနဲ့နှစ်နဲ့ချီပြီးနေကြလှုပ်လှုပ်ကြတဲ့အစီအစဉ်ဖြစ်ပါတယ
်ဒီအာဇာတာစခန်းအတွက်လူနဲ့လိုအပ်တဲ့ပစ္စည်းတွေကိုဘလို့ပို့ဆောင်ပေးနေပါသလဲ
NASA နဲ့တွဲပြီးတော့အစိုးရထောက်ပံ့မှုနဲ့လွန်ခဲ့တဲ့3နှစ်လောက်ကပုဂ္ဂလိကပိုင် Beachlow Aerospace Corporation ရဲ့အပြည့်ပြဆိုင်ရာအာကာသစခန်းအတွေ့လူနေဖို့အခန်းစက္ကရိယာတူလောင်ဖို့နဲ့သူတည်တနာအတွက်တိုးချက်ဆောင်တွေဒီအပြည့်ဆိုင်အာကာသစခန်းမှာတွဲဆောက်ဖို့အတွက်လုပ်ခဲ့ပါတယ်တိုးချက်ဆောင်တွေကိုတော့ SpaceX ကိုခေါ်တဲ့ပုဂ္ဂလိကပိုင်ရဲ့ဒုံးပြန်နဲ့တင်ပို့ပေးနိုင်ခဲ့ပါတယ်လွန်ခဲ့တဲ့3-4နှစ်ကစပြီးတော့နောက်3နှစ်လောက်ဆိုလို့ရှိရင်အပြည့်ဆိုင်ရာအာကာသစခန်းကို SpaceX တုံးရင်နာမည် Falcon ဆိုတဲ့နာမည်နဲ့အာကာသယင်မှုတွေပို့ဆောင်တော့မှာဖြစ်ပါတယ်။လဘော်လူဆင်းလို့ရလာအောင်တင်ပေးလိုက်တဲ့ Saturn အမှတ်5ဒုံးပြန်နဲ့ကြီးတဲ့ BFR ဆိုတဲ့ဒုံးပြန်ကိုစပြီးတော့ဒီ SpaceX ကအခုလက်ရှိကောင်းထဲပေါ်နေပါတယ်။သူ့ရဲ့အချင်းဟာပေ40လောက်ရှိမယ်။အင်္ဂါဂြိုလ်လူ100လောက်တောင်တည်ဖို့နိုင်မယ်လို့သူတို့တွက်ထားပါတယ်။လောလောဆယ်မှာတော့ NASA ဒီအာကာသယင်မှုတွေကိုFalcon 9လို့ဒုံးပြန်နဲ့ကြိုးပိုးလှုပ်ဖို့2020လောက်မှာစမှာဖြစ်ပါတယ်
။ဒုံးပြန်တွေကလည်းတခါတော့မဟုတ်တော့ပါဘူး
။ NASA နဲ့ရုရှားရဲ့အာကာသဥတေသနဌာနဖြစ်တဲ့ Roscosmos ရဲ့ဒုံးပြန်များတခါတော့တွေပဲဖြစ်ပါတယ်။အခု SpaceX ရဲ့ဒုံးပြန်တွေကတော့ Reusable Launch Vehicle ဆိုတဲ့ဒုံးပြန်ဖြစ်ပြီးတော့ဒီဒုံးပြန်ပြည့်တင်လိုက်ပြီးလို့ရှိရင်ပထမဆင့်ဒုတိယဆင့်တွေကိုကမ္ဘာပေါ်ညင်တာစွာပြန်ကျအောင်လုပ်ထားနိုင်ပြီးတော့လောင်စာပြန်ဖြည့်ပြန်တုံးနိုင်အောင်ထွင်ထားတဲ့ကုန်ကြမ်းစည်အင်မတန်တက်တာတဲ့စနစ်ဖြစ်ပါတယ်
နာမည်ကြီးအာကာသခီးသွားကုမ္ပဏီတွေတဖြည်းဖြည်းများလာနေပါပြီ
SpaceX Exploration ဟာပုဂ္ဂလိကပိုင်အာကာသခီးသွားလုပ်ငန်းနဲ့ဒုံးမြန်ဆောက်လုပ်ငန်းအတော်အောင်မြင်တဲ့ပုဂ္ဂလိကကုမ္ပဏီတစ်ခုဖြစ်ပါတယ်ဦးဆောင်တဲ့သူကတော့ Tesla ဆီယက်စကာထုတ်လုပ်သူတောင်အာဖရိကဘွား Elon Musk ဖြစ်ပါတယ်သူနဲ့အပြိုင်ပေါ့နော်အာဂတာခီးသွန်းလုပ်ငန်းကိုအပြိုင်လုပ်နေတာ Blue Origin လို့ခေါ်ပါတယ်သူရဲ့ပိုင်ရှင်ကတော့ Jeff Bezos သူဟာ online ကုန်ရောင်းမှာနာမည်ကြီးတဲ့ Amazon ကိုစတင်တည်ထောင်ခဲ့သူဖြစ်ပါတယ်အာဂတာခီးသွန်းလုပ်ငန်းကိုရောက်ချလုပ်မဲ့ကုမ္ပဏီဖြစ်ပြီးတော့ Blue Origin ကလွန်ခဲ့တဲ့2000ခုနှစ်ကစခဲ့ပါတယ် Blue Origin design ရတယ်ဆို VTVL လို့ခေါ်ပါတယ် Vertical Takeoff and Vertical Landing မမတ်တဲ့မမတ်စင်းတဲ့ဒုံးရင်မျိုးဖြစ်ပါတယ် Now အာဂတာခီးသွန်းကုမ္ပဏီတကူကတော့Sir Richard Branson နဲ့ Virgin Galactic ကိုခေါ်ပါတယ်အခုအချိန်မှာ American Dollar 2သိန်းခွဲပြီးရင်အာဂါသနယ်နိမိတ်အထိဒုံးပြန်လို့လေမြင်မျိုးနဲ့ခေါ်ဆောင်သွားမှာပြီးတော့အာဂါသထဲမှာအလေးချိန်ပဲနေရာမှာကဘာကြီးတစ်ခုလုံးကိုပြန်မြင်ရလောက်တဲ့အမြင့်အထိသူတင်ပေးသွားမှာဖြစ်ပါတယ်အဲ့ဒါဆိုလို့ရှိရင်ခုနကျွန်တော်ပြောတဲ့ Common Line ကိုကြော်သွားပြီပေါ့နော်အမြင့်ပေ62မိုင်ကြော်သွားပြီပေါ့ဟိုကလေမြင်မပြန်ရသေးပါဘူးနော်ဒါပေမဲ့စည်ရင်းပေးထားကြပါတယ်ဒီVirgin Galactic ရဲ့အာဂါတာဒုံးရင်ကတော့ Spaceship 2လို့နာမည်ပေးထားပါတယ်။အမြင့်ပေ 5,600 ကျော်လောက်အထက်မှာဒီ7မိနစ်ကျော်ပြန်တန်းပေးမှာဖြစ်ပါတယ်။ဒီ2000နဲ့တခုနှစ်ကနေ2009မှာ Space Adventure ဆိုတဲ့ကုမ္ပဏီပေါ့မလား။သူကတော့ပွဲစားကုမ္ပဏီမျိုးပါ။သူကနေအာဂါတာခရီးသွား9ဦးကိုရုရှားနိုင်ငံရဲ့ဆိုယူးဒုံးပြန်နဲ့အပြည့်ဆိုင်ရာအာဂါတာစခန်းကိုတင်ပေးခဲ့ပူးပါတယ်။
အာကာသနဲ့ခီးသွားဖို့အတွက်စီရင်ပေးထားသူဟာ2019ခုနှစ်တည်းဆိုလူပေါင်း1000လောက်ရှိနေပါပြီ။နောက်ဆိုအာကာသတွေကိုလူရံနဲ့ချီးပြီးခီးသွားနိုင်တဲ့အထိဖြစ်လာနိုင်မယ်လို့တွက်ဆထားကြတယ်ဆိုတော့ကိုတင်ပြရင်ဒီသတင်းသက်အတွက်သိပ္ပံနဲ့ဤပညာကမ်းလာကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှပြန်ပြီးဆုံရအောင်
တခိမျိုးတဲ့ရဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ခဲ့ကြတာပါရှင်အခုထုတ်လွှင့်ပေးခဲ့တဲ့တနာ ਈ စာအစီအစဉ်အစစွန်ကိုမနက်၈နာရီကနေ၉နာရီထိလိုင်းကီလိုမီတာ16 19 41တို့ကနေပြန်ပြီးနားဆင်နိုင်ပါတယ်ဒီကနေ့မနက်ဖက်ထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုတော့ကိုရဲမင်းထွန်းကပြောပြပေးဦးမှာပါရှင်
ရုရှားနိုင်ငံလို S-400 ဒုံးကြီးစနစ်ကိုရုရှားနိုင်ငံကမြောက်အတ္တလန္တိတ်စာချုပ်အဖွဲ့ NATO အဖွဲ့ဝင်တူရကီနိုင်ငံကိုစတင်ပေးပို့နေပြီဖြစ်လို့တူရကီနဲ့အမေရိကန်ဆက်ဆံရေးကိုထိခိုက်မဲ့အန္တရာယ်ရှိနေပါတယ်။ရုရှားရဲ့ဒီစနစ်ဟာတူရကီနိုင်ငံအတွင်းက NATO ရဲ့ကာကွယ်စနစ်ကိုအားပြော့စေနိုင်တဲ့အန္တရာယ်ရှိတယ်လို့အမေရိကန်နိုင်ငံကယူဆနေပြီးဒီဒုံးကြီးစနစ်ကိုတူရကီကအသုံးပြုရင်အမေရိကန်ကသူ့ရဲ့နောက်ဆုံးပေါ် F-35 လေယာဉ်တွေကိုတူရကီကိုပေးပို့မှာမဟုတ်ဘူးလို့ပြောပါတယ်။ဂျီဘရဒါကန်ဂျီမှာဖမ်းဆီးထားတဲ့သူတို့ရဲ့ရေနံသင်္ဘောကိုပြန်လွှတ်ပေးဖို့ဗြိတိန်နိုင်ငံကိုအီရန်ကတောင်းဆိုလိုက်ပြီးရေနံသင်္ဘောကိုဒီလိုဖမ်းဆီးထားတဲ့ဗြိတိန်နိုင်ငံရဲ့အကြောင်းပြချက်ဟာခိုင်လုံမှုမရှိဘူးလို့လည်းပြောပါရယ်မြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့ AA တို့အကြားတိုက်ပွဲဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသချုပ်ကိုစင်ကာပူနိုင်ငံသားတွေခီးမသွားကြဖို့စင်ကာပူနိုင်ငံရဲ့ဝန်ကြီးဌာနကအကြံပြုလို့ဆိုထားပါရယ်လက်ရှိရခိုင်ပြည်နယ်မှာရောက်ရှိနေတဲ့စင်ကာပူသားတွေနဲ့မြန်မာနိုင်ငံကိုခီးသွားမဲ့စင်ကာပူသားတွေအနေနဲ့ဘီကင်းလုံခြုံမှုအတွက်သတိဝိရိယထားပြီးကြိုတင်ပြင်ဆင်မှုတွေလှုပ်ဆောင်ထားဖို့ကိုလည်းအကြံပြုထားပါတယ်။ဗြိတိန်နိုင်ငံမှာကျင်းပနေတဲ့ Wimbledon Tennis ပြိုင်ပွဲတွေမှာပေါ့တော့လက်ရှိ Champion Novak Djokovic နဲ့ဆွစ်ဇာလန်ကနံပါတ်ကြီး Roger Federer တို့အနိုင်ရပြီး Final ပွဲကိုတက်သွားကြပါတယ်။ဒါကြောင့်သူတို့နှုတ်တင်းငွေနေမှာပိုလို့ဖို့ရှိပါတယ်ခင်ဗျာ။
စနေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုရမင်းထွန်းပြောပြပေးသွားတာပါရှင်။အခုမနက်အစီအစဉ်ထုတ်လွှင့်ရမှုကကိုညံဝင်းအောင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Zainab Abdurrahman ဖြစ်ပါတယ်။ဒီကနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ18 19 25တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါရရှင်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျွန်မခွန်ညိုပါရှင်။
This program has come to you from the Voice of America, Washington.